Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ2024ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စစ်မြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ VOA website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်ဒီမောင်သားမှာ
Venezuela သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအနိုင်ရတယ်လို့ညင်ညာပေမဲ့ American နဲ့ Latin တိုင်းပြည်အတော်များကတော့ရှက်လာရဲ့တရားဝင်မှုအပေါ်မေးခွန်းထုတ်ကြပါတယ်။အမေရိကန်တရားရုံးချုပ်စနစ်ကိုပြန်လည်ပြုပြင်မဲ့အစီအစဉ်တွေကို6လတက်တမ်းမဲ့ဂျန်နိုရယ်သမ္မတဂျိုးဘိုင်ဒန်ကချပြခဲ့ပါတယ်။အမေရိကန်အနေနဲ့ယူကရိန်းကိုစစ်ရေးအကူအညီအမေရိကန်ဒေါ်လာ 1.8 ဘီလီယံကူညီသွားမယ်လို့တာဝန်ရှိသူတွေကကြေညာပါတယ
်။ဒီလိုထိတ်တဲရောက်သတင်းနဲ့ပြင်တင်းသာရင်နဲ့ကီယမာရေးချီးနေတဲ့သတင်းဆောင်ပါရဲ့ထောင်ကနိုင်ငံရေးအကျဉ်းသားတို့ကွယ်လွန်တဲ့သတင်းဆောင်ပါတွေကိုလည်းအရင်ဆုံးတင်ပြပါမယ်။ဒါပြင်အမေရိကန်နိုင်ငံဘာဖလိုမြို့ကစစ်ရှောင်တွေအတွက်ရမငွေရှာဖွေပွဲအကြောင်းကိုလည်းကြားကြရမှာပါ။နိုင်ငံတကာအကြောင်းအရာမှာတော့ရုရှားရဲ့နျူကလ িয়ার ချင်းချောက်မှုပေါ်တန်းပြန်ပြင်ဆင်နေကြတဲ့အကြောင်းအပြင်အင်ဒိုနီးရှားကားပြပွဲကိုလည်းနားဆင်ကြည့်ရှုကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားရမှာပါ။အခုတော့ထိတ်တဲရောက်သတင်းတွေကိုကိုသားညူကတင်ပြပါအောင်မယ်။
ဗင်နီဇူလာသမ္မတယူကောက်ပွဲမှာလက်ရှိသမ္မတနီကိုလတ်စ်မာဒူရိုအနိုင်ရတဲ့ဆိုပြီးတော့ယူကောက်ပွဲအာဏာပိုင်တွေကကြေညာပြီးမဲ့လို့အမေရိကန်ပြည်တော်စုနဲ့လက်တင်အမေရိကတိုင်းပြည်တော်ပြများကတော့ရလတ်တရားဝင်မှုအပေါ်မှာမိကုံထုတ်ကြပါရတယ်။သမ္မတမာဒူရိုဟာမေရှလတ်58ရာခိုင်နှုန်းအတိုက်ခံသမ္မတလောင်းအက်ဒမန်ဒိုဂွန်ဇာလက်စ်ကမေ44ရာခိုင်နှုန်းရတဲ့ဆိုပြီးတော့မယုံနေပိတ်ပြီးနောက်6နိုင်ကြာမှာယူကောက်ပွဲအာဏာပိုင်တွေကကြေညာပါရတယ်။မဲချူတင်ခမန်းချက်တွေမှာတိုက်ခန်းကောင်းဆောင် Gonzales ကအတော်လေးကိုအတားနဲ့အနိုင်ရတယ်လို့ပြနေပြီးမြဲသမရမာဒူရူအနိုင်ရတယ်ဆိုပြီးတော့ရွေးကောက်ပွဲအာဏာပိုင်တို့ကကြီးညာတာပါရလတ်ကြီးညာပြီးတဲ့နောက်မြို့တော် Caracas တဝမ်းဒေသခံတွေကတော့မနေ့လင်းအားကြီးမှာတံမုံးတွေထုတီးပြီးတော့ဆန္ဒပြကြပါတယ်ရွေးကောက်ပွဲအာဏာပိုင်တို့ကြီးညာတဲ့ရလတ်ဟာ Venezuela ပြည်သူတွေရဲ့မဲနဲ့ဆန္ဒသဘောထားကိုထိရောက်မှုရှိတဲ့အပေါ်မှာအတော်လေးစိုးရိမ်မိတယ်လို့ American နိုင်ငံချိုင်းဝန်ကြီး Anthony Blinken ကပြောပါတယ်လက်တင်အမေရိကတိုက်နိုင်ငံ၉နိုင်ငံကတော့မယုံအချက်လက်တွေကိုပြန်စစ်ဆေးဖို့တောင်းဆိုထားကြပါတယ်။အမေရိကန်တရားရုံးချုပ်စနစ်ကိုပြန်လည်ပြုပြင်မဲ့အစီအစဉ်တွေကို6လတက်တမ်းပဲကျန်တော့တဲ့သမ္မတဂျိုးဘိုင်ဒန်ကချပြပါတယ်။တရားရုံးချုပ်တရားသူကြီး၉ဦးကိုတသက်လုံးတက်တမ်းထမ်းဆောင်ခွင့်ကနေပြီးတော့18နှစ်တက်တမ်းပဲထမ်းဖို့နဲ့တရားရုံးချုပ်ဆိုင်ရာလိုက်နေရမယ့်ကျင့်ဝတ်တွေတတ်မှတ်ဖို့ဒီအဆိုပြုချက်ထဲမှာပါပါတယ်။သမ္မတတွေအနေနဲ့လည်းသူတာဝန်ထမ်းဆောင်ဆဲမှာကျွလွန်တဲ့ရာဇဝတ်မှုတွေမှာလုံးဝကင်းလွတ်ခွင့်ရနေတာကိုတားမြစ်မဲ့ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ချက်တရက်ကိုလည်းထည့်သွင်းထားပါတယ်။သမ္မတဟောင်းဒိုနယ်ထရမ့်နဲ့လာမယ့်သမ္မတအားလုံးကိုသူတို့တာဝန်ယူစဉ်တရားဝင်လုပ်ကိုင်ဆောင်ရွက်မှုတွေပေါ်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးတယ်ဆိုတဲ့တရားရုံးချုပ်ရဲ့မကြာသေးခင်ကဆုံးဖြတ်ချက်ကိုပြောင်းပြန်ဆန်လိုက်တဲ့သဘောလည်းဖြစ်ပါတယ်။သမ္မတဘိုင်ဂျန်ဒီနဲ့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြိုင်မှုမလုပ်တော့ဘူးလို့ဆုံးဖြတ်ခဲ့တာကြောင့်အခုဒီတရားရုံးချုပ်ပြုပြင်ရေးဆိုင်ရာသူ့အဆိုပြုချက်ချက်ချင်းအကောင့်ထည့်ဖြစ်ဖို့အခွင့်အလမ်းကတော့နည်းပါတယ်။အောက်လွှတ်တော်မှာ Republican တွေကလွှမ်းမိုးထားတာမျိုးသမ္မတဘိုင်ဒန်ရဲ့ဒီအဆိုကိုအောက်လွှတ်တော်ကကန့်ကွက်ပွဲရှိတယ်လို့ပဲအထက်လွှတ်တော်မှာဆိုရင်လည်း Democrat ဘက်ကအနည်းငယ်ပဲမဲအသာရှိပါတယ်။ American ပြည်တော်စုတွင်အသားအရောင်ခွဲခြားမှုကိုစန့်ကျင်ပြီးတော့ American နိုင်ငံသားအားလုံးမဲပေးခွင့်ဖြစ်စေတဲ့ Civil Right နိုင်ငံသားအခွင့်အရေးဥပဒေအတီးဖြစ်လာခဲ့တဲ့260ပြည့်အထိမ်းအမှတ်ဒီ Texas ပြည်နယ်မှာလုပ်တဲ့ပွဲမှာတော့ဒီသမ္မတဘိုင်ဒန်ကမိကုံးပြောမှုရှိပြီးတော့အဲဒီမှာဒီအဆိုပြုချက်ကိုအသေးစိတ်ရှင်းလင်းဖို့ရှိပါတယ်ခင်ဗျာ။အမေရိကန်နေနဲ့ယူကရိန်းကိုစီးရေးအကူအညီအမေရိကန်ဒေါ်လာ 1.8 ဘီလီယံထပ်ပြီးတော့ကူညီသွားဖို့တောင်းရှိသူတွေကကြေညာပါတယ်။အဲ့ဒီထက်မှာတော့လေကြောင်းကာကွယ်ရေးစနစ်အတွက်ခေရန်တွေအမြောက်လက်နက်ကြီးဒီတင့်ကားနဲ့သင်္ဘောဖြတ်ဒုံးကြီးတွေပါမယ်လို့သိရပါတယ်။ယူကရိန်းလုံခြုံရေးအထောက်ပံ့အစီအစဉ်ကနေရေရှည်အတွက်ဒေါ်လာ 1.5 တန်းဖြစ်ပြီးတော့ကာကွယ်ဥကြီးဌာနလက်နက်တိုက်တွေကနေပြီးတော့ရေပေါ်စီးရေးအကူအညီဒေါ်လာတန်း200ဘူးပါပါတယ်။ဝါရှင်တန် DC မှာကျင်းပခဲ့တဲ့ NATO မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ရဲ့ထေတိစီဝေးပြီးဒရင်နပတ်ကျော်ကြာမှာအခုလိုဆက်လက်နက်ထောက်ပံ့မှုတွေဖြစ်လာတာပါယူကရိန်းသမ္မတရဲ့မြစ်တရဲခံချက်အရ Patriots ဒုံးပစ်စင်တစ်ခုပေးပို့သွားမယ်လို့သမ္မတဘိုင်ဒန်က NATO ထိပ်သီးအစည်းအဝေးမှာကြေညာခဲ့ပါတယ်ယူကရိန်းကိုစီးအကူအညီအခိုင်အမာပေးဖို့ဒီ NATO ဖွဲ့ဝင်တွေကသဘောတူခဲ့တယ်လို့ယူကရိန်း NATO အဖွဲ့ဝင်ဖြစ်လာရေးကိုလည်းပြင်ဆင်ဆောင်ရွက်သွားကြဖို့သဘောတူထားကြပါတယ်အခု American ကပေးပို့မဲ့စီးအကူအညီတွေကိုတော့သမ္မတရဲ့လုတ်ပိုင်ခွင့်အရ American ကာကွယ်ရေးဌာနလက်နက်တိုက်တွေကနေပြီးတော့တိုက်ရိုက်ပေးပို့သွားမှာဖြစ်ပါတယ်ပေးပို့မဲ့လေကြောင်းကာကွယ်ရေးလက်နက်တွေတဲမှာတော့မြေပြင်ကဝဟင်ပစ်ဒုံးစနစ်နဲ့ HIMARS လို့ခေါ်တဲ့ဒီပေါ့ပါတဲ့ရေရှားဒုံးစနစ်လည်းပါပါတယ်။2022ခုနှစ်ယူကရိန်းကိုရုရှားကြီးကြပ်မှုဖြစ်ကြရကဆိုရင်အမေရိကန်ပြည်သူအနေနဲ့ယူကရိန်းကိုလုံခြုံရေးအကူအညီပေးခဲ့တာအခုဒီတစ်ခေါက်နဲ့ဆိုရင်တော့စုစုပေါင်းအမေရိကန်ဒေါ်လာ 55.4 ဘီလီယံရှိခဲ့ပါပြီ။
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်အမေရိကန်တိုင်းရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့အီတလီဝန်ကြီးချုပ်ဂျော်ဂျီယိုမယ်လိုနီတို့နှစ်ဦးဟာယူကရိန်းစစ်နဲ့ရှေ့လယ်ပိုင်းကျတ်တဲ့အခြေအနေတွေကိုတရုတ်နိုင်ငံဘီဂျင်းမြို့မှာဆွေးနွေးခဲ့ကြတယ်လို့အီတလီဝန်ကြီးချုပ်ယုံကနေပြီးထုတ်ပြန်ပါတယ်။အီတလီနိုင်ငံဟာလက်ရှိအဖြစ်တော့ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့အလှည့်ကျဥက္ကဋ္ဌတောင်းယူထားပါတယ်။တရုတ်သမ္မတနဲ့ဆွေးနွေးပွဲအတွက်မှာတော့တကမ္ဘာလုံးမလုံးမကျုံဖြစ်လာတာကိုရင်ဆိုင်ကြံတွေတဲ့နေရာမှာတရုတ်ဟာအရေးကြီးတဲ့မိတ်ဖက်နိုင်ငံဖြစ်တယ်ဆိုပြီးတော့အီတလီဝန်ကြီးချုပ်မယ်လိုနီကပြောပါတယ်။ယူကရိန်းစစ်ကနေအရှေ့လေပိုင်းဒေသအန်နီယရီကျုံလာတဲ့ဒီကမ္ဘာ့ဥစားပေးကိစ္စရပ်တွေကိုခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့တယ်လို့ပဲအင်ဒိုပစိဖိတ်ဒေသကတင်းမာမှုတိုးလာတာကိုလည်းဆွေးနွေးခဲ့ကြတယ်လို့အီတလီဝန်ကြီးချုပ်ယုံကြည်ညာချက်မှာဖော်ပြပါရတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ကမ္ဘာ့လိုင်းအစီအစဉ်ကနေအီတလီကမနှစ်ကတုန်းကနှုတ်ထွက်ခဲ့ပါတယ်။ဒါပေမဲ့တရုတ်နဲ့အီတလီနိုင်ငံစီးပွားရေးဆက်ဆံမှုတွေပြန်ဆနိုင်ဖို့အီတလီဝန်ကြီးချုပ်ကမျှော်လင့်ထားပါတယ်။ဒီကမ္ဘာလုံးမလုံးမကျုံအခြေအနေတွေတိုးလာပြီးတော့ပြည်နိုင်ငံဟာဒီအခြေအနေအောက်မှာမလွဲမရှောင်သာပဲရေးပါတဲ့ဆွေးနွေးပွဲဖြစ်တယ်လို့အီတလီဝန်ကြီးချုပ်ကပြောခဲ့ပါတယ်။တက်နိုင်သမျှမျက်မျှတက်တာနဲ့ကုန်သွယ်ဆက်ဆံရေးကျူးပတ်မှုနဲ့ဒီ EU နဲ့ဆက်ဆံရေးမှာအီတလီအနေနဲ့ရေးကြီးတဲ့အခန်းကနေပါဝင်နိုင်ပါတယ်လို့လည်းအီတလီဝန်ကြီးချုပ်ကတရုတ်ခီးစဉ်အတွက်မှာပြောဆိုခဲ့ပါတယ်ခင်ဗျာ။သူ့ကိုလှုပ်ကြံမှုစ조사ခဲ့မှုအတွက် Federal စုံစမ်းစစ်ဆေးရေးဘူရို FBI ကမင်းမြန်မာကိုထရန့်ကသဘောတူလိုက်တဲ့အကြောင်းဒီအမှုဖြစ်ပွားရာနေရာနဲ့သက်ဆိုင်တဲ့ FBI တာဝန်ရှိသူကတင်းလာနေမှာပြောပါတယ်။ဒါဟာ FBI ကစုံစမ်းစစ်ဆေးရာမှာလုပ်လို့ရှိတဲ့လုံထုံးလုံနီးအတိုင်းလှုပ်ဆောင်တာဖြစ်ပါတယ်။သူတွေ့မြင်ခဲ့ရတဲ့အပေါ်မှာသူ့အမြင်ကိုရကျင်တာပါလို့ Pittsburgh Mule ရဲ့ FBI တာဝန်ရှိသူ Kevin Rogers ကပြောပါတယ်။ဘဲချီဒီအောက်မှာပဲဖြစ်ဖြစ်ရာဇဝတ်မှုဖြစ်ပွားတဲ့အခါမှာခန်းသူဘယ်သူကိုမဆိုလုံထုံးလုံနီးအတိုင်းမေးမြန်းပါတယ်လို့သူကပြောပါတယ်။လုံချန်သူအသက်20အရွယ် Thomas Matthew Crooks ဟာပေါက်ခွဲပစ္စည်းတွေလုတ်ဖို့လိုအပ်တဲ့ဓာတ်ပစ္စည်းတွေကိုအွန်လိုင်းကနေပြီးတော့ဝယ်ယူခဲ့တာအပါအဝင်လက်အတန်ကြာကလေးကလုတ်ကြံမှုစနစ်တကျပြင်ဆင်ခဲ့တဲ့အကြောင်းအမေရိကန်သမ္မတကနေဒီလုတ်ကြံခံရစဉ်ဒီကနေဒီနဲ့လုတ်ကြံသူကြားအကွာအဝေးဘယ်လောက်ရှိသလဲဆိုတာ Google မှာသူရှာဖွေခဲ့တာကိုလည်း FBI ကတွေ့ရှိထားပါတယ်။ဒါပေမဲ့သူဘာကြောင့်လုတ်ကြံခဲ့တယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။သူ့ရဲ့စီစဉ်ကိုမိဘတွေကမသိရှိတဲ့အကြောင်းမိဘတွေဟာအလွန်ကိုဒီ FBI နဲ့ပူးပေါင်းဆောင်ရွက်ကြတဲ့အကြောင်း FBI ကတော့ပြောဆိုပါတယ်။မဟာတက်နစ်သမားကြီးတွေဖြစ်ကြတဲ့ Novak Djokovic နဲ့ Rafael Nadal ဟာအကျဉ်60မြောက်ဖြစ်တဲ့ Paris Olympic ပြိုင်ပွဲမှာတွေ့ဆုံပြီးတော့ Djokovic ကအနိုင်ရသွားပါတယ်။ဒီတွေ့ဆုံမှုဟာဒီစံချိန်တင်တွေ့ဆုံမှုဖြစ်တယ်လို့သူတို့နှစ်ယောက်ရဲ့နောက်ဆုံးတွေ့ဆုံမှုလည်းဖြစ်ကောင်းဖြစ်ဖို့ရှိပါတယ်။ Djokovic က Nadal ကို 6-1-6-4 နဲ့အနိုင်ရရှိပါတယ်။သူကစားတာကိုထိခိုက်အောင်မလုပ်နိုင်ပဲလွန်ခဲ့တဲ့အနှစ်20က6တွေမရှိပဲ Novak နဲ့ကစားဖို့ကမဖြစ်နိုင်တော့ပါပဲဆိုပြီးတော့ Nadal ကပြောပါတယ်။နာဒယ်ကအသက်38နှစ်ရှိပြီဖြစ်ပြီးတော့ Djokovic ကအသက်38နှစ်ပါ Grand Slam ခေါ်တဲ့ဒီ Australia Open ပြင်သစ် Open Wimbledon နဲ့ American Open Tennis ပြိုင်ပွဲတွေမှာ Djokovic က24ဆုနဲ့အမျိုးသားသမိုင်းမှာအများဆုံးအဖြစ်ဦးဆောင်နေပြီးတော့ Nadal က22ဆုနဲ့ဒုတိယနေရာလိုက်နေပါတယ်ဒါပေမဲ့ဒါဟာသူတို့နှစ်ယောက်ရဲ့နောက်ဆုံးကြိမ်တွေ့ဆုံပွဲဖြစ်နိုင်တယ်ဆိုတာကိုတော့ညင်းဆိုထားကြပါတယ် Nadal ကဒီသူ့အနာဂတ်နဲ့ပတ်သက်ပြီးတော့မကစားနိုင်ရင်တော့ရမှာပါခင်ဗျားတို့ကိုအသိပေးပါမယ်လို့ဖြေခဲ့တယ်လို့ပဲ Djokovic ကတော့ဒါကအကြောင်းချက်တော်များများပုံမှာမူတည်တယ်လို့ဆိုပါတယ်အဲ့လိုမျိုးသမိုင်းတင်လောက်အောင်ဆုရထားပေမဲ့ Olympic ရွှေဆုကိုတော့ Djokovic မရပူသေးပါဘူးခင်ဗျာ
နောက်ခေတ်နောက်ဆုံးသတင်းတွေကိုကိုသားညူကြီးညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်။ရေကြီးနေတဲ့သတင်းတွေလည်းစတင်ပါမယ်။တနင်္လာနေ့မြို့နယ်မှာရေကြီးနေလို့တချို့ရွာလုံးကျွနီးပါးဘေးလွတ်ရာစီရှောင်တိမ်နေရတယ်လို့ဒေသခံတွေကပြောကြပါတယ်။ရေဘေးသစ်နဲ့ရွာခံတွေအတွက်စားနပ်ရိက္ခာနဲ့စီဝါပြတ်လတ်နေတယ်လို့လည်းကူညီနေသူတွေကဆိုပါတယ်။ရေဘေးကျုံနေရတဲ့တနင်္လာနေ့မြို့နယ်ကကြေးရွာတွေအကြောင်းသတင်းပေးပို့ချက်ကိုနန်းတော်ကပြောပြမှာပါ။
တနင်္လာရီမြို့နယ်ကကျေးရွာတချို့မှာပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကလေးကရေတွေတိတိတသားတက်လာပြီးတော့ဒီကနေ့ထိရေပြန်မကျသေးဘူးလို့ဒေသခံတွေစီကသိရပါတယ်။ရေရုတ်တရက်တက်လာလို့ရေဘေးရှောင်ဖို့နေရာကြိုတင်ပြင်ဆင်ထားတာမရှိဘဲကျုံနဲ့ဘေးလွတ်ရာစီမားသာနေနေကြရတယ်လို့ပြောပါတယ်
။ရေကလေရတိရတိအရင်ကြီးတက်လာဆိုတော့အမတို့မတီလိုမျိုးကြီးလှုပ်ထားတာတော့မရှိဘူးပေါ့ကွာ။အခုကတော့လေဒီ ရေးသေးတဲ့နေတဲ့ပြည်သူတွေစုပြီးမှဟိုဘေးလွတ်တဲ့နေရာမှာပဲအဲ့လိုမျိုးခေါ်ဆုပြီးမှနေနေရတာဒီနေ့တော့ပြည်ကကြတော့မယ်ညီမတည့်ရက်ဖြစ်တည့်ရက်လေအရေးကြီးတက်တက်လာတဲ့အကွက်တနေ့ကိုလေလက်မ50ခုတော့မတနေ့တနေ့အဲ့လိုမျိုးတက်နေရဒီတနေ့ကကြတော့ရည်ကြီးတဲ့နေ့လေခါတိုင်းဆိုလို့ရှိရင်အမတို့ရွာထဲကိုရည်မရောက်ဘူးအမတို့ရွာရည်ရောက်လို့ရှိတယ်တန်တဲ့နေရာတွေမှာနေလို့မရတော့ဘူးလေအခုကရွာထဲကိုရည်ဝင်တော့မှဆိုတော့တန်တဲ့ရွာတွေအလုံးမြစ်ကုန်တာအဲ့ဒါဆိုလို့ရှိရင်ဒီအမတို့ရွာကမ်းမကြီးရှိတယ်ဒီကမ်းမကိုပဲရည်ရိုက်ပြီးမှပြန်ချသွားတော့ကွယ်ဒီဒါဆိုတော့အမတို့ရည်ကြီးတယ်လို့ဒါမှပြောလို့မရဘူးရည်ကြီးတော့ရည်ကြီးတော့ရှိတယ်ပေါ့နော်ဒီလိုမျိုးအိမ်တွေစွတ်စွတ်မြတ်တဲ့အဖြစ်မရှိကြဘူးကွယ်ဒီတနေ့ကတော့အိမ်လုံးကျတော့မှစွတ်စွတ်မြတ်ကြရဲဆိုတော့
ရှေဘေးတင့်သူတွေအတွက်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်တချို့ချင်းနှန်ရှေအိမ်တွေအောက်ထပ်မြုပ်သွားလို့အပေါ်ထပ်မှာနေနေကြတာရှိပေမဲ့ဒီကနေ့အထိရေတွေဆက်တိုက်တက်နေတာပါရွာသုံးရွာမှာလုံးဝရေပဲတင်သွားတဲ့အင်ချေပေါင်းက900ဝန်းကျင်လောက်ရှိတယ်လို့နေဦးမြတ်သားစစ်ဘေးရှောင်ကုညီပန့်ပိုးရဲ့အဖွဲ့တာဝန်ခံမှငိမ့်ကပြောပါတယ
်အေယူဂျီဖက်ကတော့အမတို့လာကဲလန်းထားတာရှိတယ်ဒီရေပဲတက်နေတဲ့ပြည်သူတွေသူတို့ကုညီချင်လို့တဲ့အဲ့ဒါသူတို့လာကဲလန်းတော့ဆိုတော့လေကိုဖက်ကဟိုဘလောက်တိုက်တာဒီလိုပေးနိုင်တယ်ဆိုတဲ့အမျိုးတော်အမတို့ကဒီမှာလိုက်ပြီးမှဖိဖိထားတဲ့အမျိုးတော်ရှိရပေါ့ကွယ်ဒါပေမဲ့မနေ့ကဖြစ်တယ်မှအိမ်ချေပုံများလာတယ်အော်အမတို့မနေ့ကကွေးဆင်းတဲ့အချိန်ကဟိုတနေ့ရနေပြီးမှကွေးဆင်းလိုက်တာည9နာရီမှပြန်ရောက်တယ်ကွယ်ချုပ်သေးမြောက်သေးကိုလက်ချက်ပြီးမှတွေ့ရတယ်လေလဲလဲမမမိတော့ဘူးဆိုတော့လဲလဲမကြားတယ
်တနေ့နာရီမြည့်ရဆက်တိုက်တက်နေလို့စားတောက်ကုန်နဲ့ဆေးဝါးလည်းပြက်လာနေပါတယ်လက်နဲ့ကိုင်းပဋိပခအကြမှာရှိတ်ခါတဲ့ရွခွင်းကန့်တက်ခံထားရတဲ့ဒေသခံတွေအတွက်အခုလိုရှားဒီဥဒုပဲရှင်းဆိုင်နေရချိန်မှာပိုးပြီးတော့ခက်ခဲလာတယ်လို့ကုညီပေးနေသူတွေကပြောပါတယ်
အခုရေကြီးရေဆန်နေတဲ့အတွက်လေဟိုရွာဦးလောင်နေတဲ့ဒီအဲ့လိုမျိုးကုန်စည်ပို့ဆောင်ရေးတွေလည်းအကောင်လုံးရက်တက်သွားတယ်။ရဆိုနည်းနည်းပေါ်ပေါ်တွေပါလေဟိုရွာဒီရွာတွေအမောတို့ထွက်ရသွားလို့ရပေးရလေ။အခုကဟိုရွာတခြားရွာတွေပါမြုပ်နေကြတာဆိုတော့လေသွားလို့လာလို့မရတော့ဘူး။ဆေးဝါးတွေလည်းပြတ်တောက်တယ်၊ညိတ်ခေါတွေလည်းဖြတ်တောက်တယ်။အရာစိတ်ကောက်စီကကြတော့ဟိုအမောစိတ်ကောက်စီဖြတ်တောက်တာဆိုရင်ဒါမှအမောတို့မှနည်းနည်းပေါ်ပေါ်တခြားရွာနေပြီးမှသွားဝယ်လို့ရပေးရလေ။အခုကလုံးလုံးကြီးမရတော့တဲ့အချိန်မျိုးဖြစ်နေရပေါ့ကားတွေလည်းတော်လို့မရတော့ဘူးလေလက်အချိန်မပြေတော့လေ
တင်းနှင်းဓာရီမြေရဟာအနရရင်မတ်ထက်ကျော်လွန်ပြီးတော့ဆက်တိုက်တက်နေတယ်လို့လည်းပြောပါတယ်တင်းနှင်းဓာရီတိုင်းမှာချွလိုက်လာ30ရင်းနှစ်အထိနေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့မိုးစလကခံမှန်းထားပါတယ်အခုချွလိုက်လာတဲ့မှာအေယာရီမြေစစ်တောင်းမြေရွှေကျင်မြေပဲခူးမြေနဲ့တန်လွင်မြစ်အပါအဝင်ငဝုံနဲ့ဘီလင်းမြေတွေလည်းတချို့မြို့တွေမှာစိုးရင်ရမထက်ကျော်လွန်နေပြီးရေဘေးတင့်နေသူတွေရှိတယ်လို့ဒေသတွင်ကူညီပေးနေသူတွေနဲ့မီဒီယာတွေမှာဖော်ပြထားကြပါတယ
်။နားလောင်ပြောပြခဲ့လားပါ။တရက်ထောင်ကနိုင်ငံရေးအကျဉ်းသားတယောက်ကြောင့်မပြောမီမြောက်ဒီဘက်ကိုကျွန်တော်တို့လှည့်ကြည့်အောင်ပါ။ရင်းပြည်နယ်မြောက်ဒီမြို့ရေးကြီးတာကြောင့်အသက်3နှစ်အရွယ်ကလေးငယ်တူပါဝင်အမျိုးသားနှစ်ဦးရေးနှစ်သိမ်းဆုပ်ခဲ့ပါတယ်။ဒီသတင်းကို VOE သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ
်။ KNB နဲ့မြောက်ဝတီမြို့မှာမိုးပြင်းထန်စွာရွာသွန်းပြီးတောင်ရင်မြေတက်လာတာကြောင့်ဇူလိုင်လ29ရက်နေ့ကကလေးတစ်ယောက်နဲ့လူကြီးနှစ်ယောက်ရေထဲမျောပါပြီးသေဆုံးတာတွေဖြစ်ခဲ့ပါတယ်။မြောက်ဝတီမြို့အမှတ်5ရပ်ကွက်ကအသက်3နှစ်အရွယ်ကလေးတဦးနဲ့မြို့ကအသက်အရွယ်ကြီးတဲ့အမျိုးသား2ဦးသေဆုံးမှုတွေဖြစ်ခဲ့တယ်ဆိုပြီးမြို့ကန်တဦးကအခုလိုပြောပြပါတယ်။
ဒီလိုလေးတွေဟာခလေးလေးတွေလူကြီးလေးတွေမနေ့ဒီလိုမနေ့ပေါ့ဒါတော့ကိုယ်ရကြီးစီးတဲ့တင်းတင်းခလေးလေးတွေဒီမထားမိဘူးဒီမှာလေခလေးတွေကလည်းမိဘလေးခေါ်တော့လိုက်ခွဲနေအောင်လူကြောက်လာမှာမသိပါဘူ
းတောင်ရင်မြေတက်လာတဲ့အတွက်တောင်ရင်မြေအနီးကရက်ွက်တွေကျေးရွာတွေကိုပါရေလွှမ်းမိုးပြီးအိမ်တွေကခေါမိုးထိနစ်မြုပ်တာတွေရှိတယ်လို့မြေအနီးကလူနေအိမ်တွေကပစ္စည်းတွေလည်းမျောပါကုန်တာတွေလည်းရှိပါတယ်တချို့ကတော့မြေရဲ့ကြီးချိန်မှာဘေးလွတ်ရာကိုထွက်ပြေးနေရတာတွေပစ္စည်းတွေရွှေ့ပြောင်းရတာတွေလည်းလုပ်ရင်းတည်ဆုံးရတာတွေလည်းရှိခဲ့ပါတယ်။တောင်ရင်မြေအနီးကရက်ွက်နေပြည်သူတွေရဲ့ပစ္စည်းတွေလည်းတောင်ရင်မြေထဲမျောပါကုန်တယ်လို့လည်းဆိုပါတယ်
။အစ်စ်မအီဒီကော်လာပေါ့တတိပြေးကျလာတော့ဘာမှလာဟုတ်မသိဘူး။အာတော့ဖော့ဖော့ဆိုဖော့ကြတယ်။ဟုတ်ကဲ့ဟိုအပေါ်ကအမိုးအပေါ်ထဲမှာတက်နေရတယ်။အဲအဲတောင်ရင်မြေမှာရေကြီးတစ်ခါနေရောအကြိုက်နေလည်းမျောလာတာ။ရေကြီးတစ်ခါနေတဲ့အများကြီးလည်းမျောလာအမျိုးအမျိုးဟုတ်လို့မဖြစ်နိုင်ဘူး။ကြည့်နေရတော့လေဒီကတစ်ချီတက်လာတော့ဘာမှပြင်နေရခေါင်းလေးမျောတယ်တချို့အိမ်မော့ဆုံးလုံးလေးပေါ့အဲ့လိုအိမ်မှာရှိတဲ့ဘယ်လိုအိမ်လေးပစ္စည်းတွေပေါ့ဟိုဆောင်းထဲမှာတော့အဲ့လိုအဖိုးတက်လာလေမျောတာ
ဇူလိုင်လလေကစပြီးမိုးအဆက်မပြတ်ရွာသွန်းခဲ့တဲ့အတွက်တောင်ကျရည်တွေများလာသလိုတောင်ရင်မြေလည်းမြင့်တက်ခဲ့ပါတယ်အခုဆိုရင်မြောက်ရီခရိုင်အတွင်းက
ဒေသကလူလူ6000ကျော်ဟာ21ရာဖုံးတော်ကြီးကျောင်းနေမှာတိုင်းအမြင့်နေပေါ်မှာတက်နေရတာကြီးရေဘေးလွတ်တဲ့နေရာကြီးပြောင်းရွှေ့နေထိုင်ရတာကြီးလဲလုပ်နေရပါတယ်ရှင်။ဂျာမူပဲကြောင်းမပြောပြီနိုင်ငံရေးအကျဉ်းသားတို့ကွယ်လွန်တဲ့တရင်ကိုအခုတင်ပြပါမယ်။တရားအကျဉ်းသားများကွယ်ရဲ့ PPNM ကပြောပါတယ်။တွေ့တော့ကြောင့်သတိမရတာကနေအသက်ပါတဲ့အထိဖြစ်ခဲ့ရတာပါ။ထောင်နေပိုင်းကပြည်ကပြည်သားစုဝင်တွေကိုတကြုံခွင့်ပြုခဲ့တယ်လို့လည်းပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုကိုသားညူကပြောပြပါပါ။
တဲ့ကျင်းထောင်မှာကျင်းကြခံရတဲ့နိုင်ငံရေးကျင်းသားကိုညီညီဟာဇူလိုင်29ရက်နေ့မနေ့အစောပိုင်းမှာကွယ်လွန်ခဲ့တာပါ။ဇူလိုင်လ26ရက်နေ့ညက7:00ကစပြီးတော့ထောင်ထဲမှာသွေးတိုးပြီးတော့ယောဂပြင်းထန်နေချိန်အကျဉ်းထောင်တာဝန်ရှိသူတွေကစေယုံတက်ရောက်ကုသခွင့်မပေးခဲ့တာကြောင့်တည်ဆုံခဲ့ရတာလို့နိုင်ငံရေးကျင်းသား
အမျိုးရောကိုမီကိုညီညီပေါ့နော်ကိုညီညီအတက်က32နဲ့ဆင်တစ်ပြည့်ပြီး39ကိုတူဝင်းကျင်မှာရှိပါတယ်ဗျအထောင်နဲ့စုစုပေါင်းသူ17နှစ်လောက်တော့အမိန့်ကျခံထားရပါတယ်ဆုံးသွားတာတော့ဒီသွေးတိုးယောဂနဲ့ဆုံးသွားတယ်လို့သိထားပါတယ်ခင်ဗျတည်ဆုံးခဲ့ရတဲ့ကိုညီညီဟာပုံမှန်52ကကြီး58ကငယ်လို့နဲ့2022ခုနှစ်နိုဘာလကဖမ်းဆီးခံခဲ့ရပြီးတော့ထောင်ဒဏ် 12နှစ်ချမှတ်ခံသူဖြစ်တယ်လို့တည်ဆုံးတဲ့အချိန်မှာအသက်36နှစ်ရှိပြီဖြစ်ပါတယ်။မိသားစုကိုတော့တကြုံခွင့်ပေးခဲ့တယ်လို့ကိုတိုက်ထုံးကပြောပါတယ်။တည်ဆုံးသူကိုညီညီရဲ့မိသားစုနဲ့27အမိမဖော်လူသူတူကတော့အချင်းတော်ကဒီရုတ်တရက်တည်ဆုံးခဲ့တယ်ဆိုပြီးတော့ပဲအကြောင်းကြားတယ်လို့ဆိုပါတယ်။အချင်းတော်ကသွေးတိုးယောဂကြီးမမဖြစ်ခဲ့တာမျိုးမရှိခဲ့တယ်လို့ကိုရိုင်းသွေးတိုးရှိမရှိလဲသေချာမသိခ
စ်ဆုံးရတယ်လို့ကိုတိုက်ထုံးကတော့ပြောပါတယ
်စစ်ကောင်စီကတော့လည်းကောင်ရဲကတော့လည်းကောင်မတရားဖမ်းဆီးချင်းချင်းခံရတဲ့ဒီအချင်းအချင်းတို့တွေကျွန်တော်ဥပမာနိုင်ငံရေးချင်းအချင်းတို့ကိုပေါ့နော်ဒီလုံလောက်တဲ့စေဝါဆောင်ရှောက်မှုပါဝင်နေထိုင်စားတော့ရေးဆင်ပြအောင်တာဝန်ယူပေးရမှာဖြစ်သူတို့လည်းပဲအာရတမီနောက်ပိုင်းမှာတော့သူတို့ကိုယ်တိုင်ကဒီကျင်းထောင်ထဲမှာရှိနေတဲ့အချင်းအချင်းတွေကိုဖိနှိပ်ညှဉ်းပန်းနေတဲ့အပြင်တစ်ဖက်လက်ကလည်းလေပေါ့နော်ကျမကြီးစိုးရနေတဲ့နိုင်ငံအချင်းအချင်းတွေကိုအချိန်နဲ့တပြေးညီစေဝါကူတာမှုမပေးတာပြမစေယုံတွေကို refer ထုတ်ခွင့်ပေးဖို့အတွက်ကိုကြန့်ကြတာပေါ့နော်အဲဒီကိုကြီးဆိုလဲအဲဒီလုံးဝတွေးတွန်းနေတဲ့အချိန်မှာတွေးချဖို့အတွက်ဒီစေမှုကိုဆောင်ရတာကိုမတနင်္ဂနွေလောက်ကြာခဲ့တယ်ပေါ့နော်အဲ့ဒီအပြင်ကိုထုတ်ခွင့်ရဖို့နောက်ထပ်တနင်္ဂနွေဝင်းကြီးလောက်ကြာခဲ့တယ်ပေါ့လာရောက်ကူတာတွေကိုအချိန်နဲ့တပြေးညီမရောက်လာဘူးပေါ့နောက်နေတဲ့အတွက်လည်းဒီလိုမျိုးကျွန်တော်နိုင်ငံအချင်းအချင်းတွေဟာဒီအသက်ဆုံးဆုံးမှုတွေဖြစ်နေတာဖြစ်တယ်မျိုးကြောက်ဆုံးအချင်းဟာဒါအချင်းကြီးတွေပဲကတစ်ဖက်လက်ကနေပေါ့နော်ဒီနိုင်ငံအချင်းအချင်းတွေတည်ဆုံးဖို့အတွက်တက်ဖြတ်နေခြင်းဖြစ်တယ်လို့ပဲကျွန်တော်တို့ဖွဲ့စည်းနေနေတော့ပြောချင်ပါတယ်ဗျာ
အချင်းအောင်တွေတဲမှာစေဝါကုသမှုများလို့တည်ဆုံးတဲ့လူဦးရေဟာဒီတစ်နှစ်အတွက်မှာ10ဦးထက်မနည်းရှိတယ်လို့နိုင်ငံအချင်းသားများကွန်ရက်ကပြောပါတယ်ဒီစီးရင်ဟာကောက်ယူနိုင်တဲ့စီးရင်သာဖြစ်ပြီးတော့ဒီထက်ပိုများနိုင်တယ်လို့လည်းဆိုပါတယ်နိုင်ငံရေးသမားကုညီဆောက်ရှောက်ရေးအသင်း APB ရဲ့စီးရင်ရဆိုရင်တော့စစ်တပ်ကအာဏာသိမ်းချိန်ကနေပြီးတော့ဇူလိုင်လ28ရက်နေ့အထိစစ်အာဏာသိမ်းမှုကိုစန့်ကျင်လို့စစ်ကောင်စီရဲ့ဖမ်းဆီးခံရသူ 28,000 ကျော်ရှိတယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းဆောင်ပါကိုမတော်မီမှာအခုတော့စစ်ရှောင်ရမ်းမှုပွဲကိုခေါ်သွားချင်ပါတယ်ခင်ဗျာ။မြန်မာပြည်တွင်းစစ်တောင်စစ်ရှောင်နေရတဲ့လူတွေအတွက်တစ်ဖက်တစ်လမ်းကရမုံငွေရရှိစေဖို့နဲ့ပြည်ပရောက်မြန်မာတိုင်းသားပေါင်းစုံစုစည်းဖို့ရွေးချယ်တဲ့နယူးယောက်ပြည်နယ်ဘဖလိုမြို့မှာရှိတဲ့ဘဖလိုမြန်မာအဆိုစီယေးရှင်းဘဖလိုမြို့မြန်မာအဖွဲ့စည်းကဥဆောင်ကျင်းပတဲ့ဘဖလိုယူနီယံနိုင်တဲ့အကြောင်းကိုဟောင်းဆာကသတင်းပေးပို့ထားပါတယ
်
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘဖလိုမြို့မှာရှိတဲ့မြန်မာတိုင်ဝမ်ကကျင်းပပြုလုပ်ခဲ့တဲ့ Union Night လို့ခေါ်တဲ့ပွဲပဲဖြစ်ပါတယ်။ဒီပွဲကိုမြို့ခံတွေနဲ့အတူအခြားပြည်နယ်မှာနေထိုင်ကြတဲ့ဒုက္ခသည်တိုင်ဝမ်ထက်ကတိုင်းရင်းသားပေါင်းစုံနိုင်ငံရေးသမားတွေမြန်မာနယ်ပွားလူငယ်တွေနဲ့စစ်စီကကကျင်းပခဲ့ကြတာပါ။ North Carolina ပြည်နယ်မှာရောက်ရှိနေတဲ့နိုင်ငံရေးကာတွန်းတွေရေးဆွဲသူကာတွန်းဆရာမမောင်ဖောင်နိုင်ကလည်းတက်ရောက်ခဲ့ပါတယ်
။ဘဖလိုမှာ
်တော့ကျွန်တော် knife ကိုကျွန်တော်ဒီကမှာရောက်နေတယ် Buffalo မှာရောက်နေတယ်မိတ်ဆွေတွေပေါ့နော်မိတ်ဆွေတွေတဲ့အာဒီ size ဆရာကိုမန်မန်ပေါ့နော်မန်တောင်းလုံးပြဲနောက်ကဗျာဆရာကိုစောဝေသူတို့တွေကအဲဖိတ်လို့ပေါ့နော်ရောက်လာတာပါဒီဒီပွဲရှိတယ်ဆိုတော့ဖိတ်တာတဲ့ကျွန်တော်လမ်းပြီးတော့အတိပေးတာပေါ့နော်အတိပေးတဲ့ဒီပွဲတော့ရှိတယ်ငါ flow မှာလုပ်မယ်အဲ့မှာကျွန်တော်တို့ကတ်တွန်ပြပွဲလေးထည့်ကျင်တယ်ပေါ့နော်ကတ်တွန်ပြပွဲဒီမြန်မာ junior အနိုင်မှာအရင်ကမလုပ်ခဲ့ဘူးတဲ့အထဲမှာလုပ်ခဲ့တဲ့အထဲမှာပါတဲ့အစီအစဉ်တခုမဟုတ်တယ်ပေါ့နော်ကတ်တွန်ပြပွဲလေးကိုလုပ်ချင်တယ်ဆိုတဲ့ဆန္ဒနဲ့ရှိတယ်ဆိုပြီးတော့ကိုမန်ကျွန်တော်ပြောတော့အားဒါဆိုကောင်းမယ်ဆိုပြီးကျွန်တော်အာသူတို့ရဲ့ဒီမြန်မာ Union Night လုပ်တဲ့ပွဲမှာကျွန်တော်ပူပေါင်းတဲ့သဘောပူပေါင်းပါဝင်ပြတဲ့သဘော
ဒီပွဲလုပ်တဲ့ရွေချက်ကတော့ရရှိလာတဲ့အကျိုးမြတ်တွေကိုထိုင်းမြန်မာနယ်စပ်ဘက်မှာလိုအပ်နေတဲ့စေဝါတွေကိုကူညီပေးဖို့နဲ့ပြပရောက်တိုင်းရင်းသားတွေစီယုံမှုရရှိစေဖို့အတွက်ကျင်းပရခြင်းဖြစ်တယ်လို့ဒီပွဲကိုဥဆောင်ကျင်းပတဲ့ Buffalo မြန်မာ Association ကဥက္ကဋ္ဌဖြစ်သူစောလူထွားကပြောပါတယ်
Union Night ဟိုဟာကျွန်တော်လောက်တာပါလို့ဆိုတော့ဒီနေ့နဲ့လောက်တာဆိုဟိုဟာနှစ်ချိန်လောက်ရှိပြီမနေ့တော့ဟိုတော်တော်လေးခက်ခဲဖြစ်တယ်လောက်ရတဲ့ရည်ရွယ်ချက်ကြတော့ပါလဲဆိုတော့ကျွန်တော်တော်တော်များများကိုနေလာ10နှစ်ကျော်ပါပြီပေါ့10နှစ်ကျော်တယ်ဒါပေမဲ့ဟိုလုံနိုင်စွမ်းမရှိတဲ့ဟာအများကြီးရှိတယ်နောက်တစ်ခုကျတော့စွတ်စွတ်စည်းမနေနိုင်ဘူးလေဒါပေမဲ့ဟိုအခုတော်နိုင်လည်းဖြစ်လာတယ်လူတွေကဟိုပိုးရစုစည်းမအောင်ပေါ့ပိုးရစုစည်းမအောင်ကျွန်တော်တို့လည်းဟိုဟာတူတူလောက်ရကောင်းမလားမျိုးဟိုအမိမေကိုလွှမ်းရင်းနဲ့ပေါ့အမိမေလွှမ်းရလဲပါတယ်တော်လိုင်းရတဲ့တောက်တော့အားလဲပါတယ်ဒီမှာဒီဒေသမှာနေတဲ့လူတွေအကျိုးပြုချင်တဲ့ပုံစံနဲ့မျိုးလောက်တယ်အတိတ်ကယူရချက်ကြတော့ရှိတဲ့တိုင်းရင်းသားတွေအကောင်လုံးကျွန်တော်တို့အဝေးရောက်တဲ့ဆိုပေမဲ့ကျွန်တော်တို့တစုတစည်းတည်းဆိုတာပုံရိပ်ရအဲ့ဒီပုံရိပ်တိချောက်ချင်တာမျိုးနေရာတိုင်းမှာဆိုလို့ရှိရင်ကျွန်တော်ထက်တာအတိတ်ကတော့ဒီဟိုဟာရိုးရာအကပါမယ်ဟိုအစားအစာပါမယ်ဟိုရိုးရအကလို့ဆိုလိုက်တာနဲ့ကျွန်တော်တို့ကအားလုံးကိုပေါင်းစည်းစေခြင်းတယ်ဟိုဘသူဘဝကိုဘသူဘဝကိုဟာဦးမဟိုအဓိကစင်တင်ပေးတာမဟုတ်အားလုံးပါစေခြင်းတယ်တခုဆိုလိုချင်တာကဟိုရိုးရစကားပါပဲပြောအခုစားပါပဲအခုစားဘလို့ပဲခုကျွန်တော်အားလုံးပုံမှန်ပြသပဲဟိုအမေရိကရောက်တယ်ကျွန်တော်ထက်အများကြီးဟိုကလူရင်ကျုံမြင့်မာတော့ပေါ့လူရင်ကျုံမြင့်မာတဲ့အချိန်မှာကျွန်တော်တို့ကပိုလို့စီလို့တင်တယ်မျိုးခုနကတော့အခုပြောတဲ့ diversity ပဲပြန်ပေါ်ရမှာဆိုလို့ရှင်အဲ့ဒီမတူကွဲပြားတာကိုကျွန်တော်မမြင်မဲနဲ့ကျွန်တော်စီမှာမရှိတဲ့ဟာသူတို့စီမှာရှိတဲ့ဟာကိုကျွန်တော်တို့တူတူအလုပ်တွဲလုပ်ဖို့ diversity ရဲ့အဲ့ဒါကြောင့်ရည်ကြီးလို့ကျွန်တော်ပြောခြင်
းဒီစီစဉ်ကိုဇူလိုင်လ26ရက်နေ့ကနေ28ရက်နေ့အထိနှစ်ရက်တိုင်းကျင်းပခဲ့တာဖြစ်ပါတယ်ဒီပွဲကိုလာရောက်ကြည့်ရတဲ့သူတွေအနေနဲ့မြန်မာနိုင်ငံထက်ကပွဲကင်းထက်ကိုပြန်ရောက်သွားတယ်လို့ခံစားရစေတယ်လို့စီစဉ်တင်ဆက်သူမဆုရီမုံကဆိုပါတယ်
အော်ဟုတ်ကဲ့အာဒီမှာဆိုလို့ရှိရင်ဒီနေ့ပွဲမှာဆိုလို့ရှိရင်အစားတောက်တန်းတွေရှိတယ်အဲပြီးတော့ကျတော့မြန်မာကာတွန်းဆရာတွေကဒါရေးပြထားတဲ့ကာတွန်းတွေစာပေတွေစာအုပ်ဆိုင်တွေလည်းအများကြီးရှိသလိုတိုင်းရင်းသားရိုးရာအင်ဂျီဝတ်စုံတွေလည်းဝယ်လို့ရတယ်ပြီးတော့ဒါမြန်မာငွေသက်တွေနဲ့ပြည့်နေတဲ့မြန်မာတချင်းတွေမြန်မာအကတွေလည်းအများကြီးဒါရှုစားလို့ရတယ်ပေါ့နော်အဓိကတော့ဒီပွဲစည်းတဲ့လေးကိုတစ်ချက်လျှောက်လိုက်တာနဲ့မြန်မာပြည်ကိုပြန်ရောက်သွားသလိုမျိုးချက်ချင်းကိုခံစားစေတယ်လို့တော့ညီမကမြင်တယ်
Buffalo မြန်မာ Association ကကျင်းပပြုလုပ်တဲ့ဒီပွဲမှာမြန်မာနိုင်ငံကတိုင်းသားပေါင်းစုံအကတွေထဲသွင်းထားသလို Acid D1 ကအဆိုတော်ရရန်ချမ်းအပါဝင်ဒေသခံတိုင်းရင်းသား Association တွေတည်ဆူခဲ့ကြတာပါမြန်မာ State Show ရဲ့အပြင်နာမည်ကြီးမြန်မာကာသွန်းဆရာ3ဦးရဲ့ကာသွန်းပြပွဲရိုးရဝတ်ထဲဈေးရန်နဲ့မြန်မာရိုးရအစားတောက်ဈေးရန်တွေပါဝင်ပြီးတော့စီကာလှပါတယ်နယူးယောက်ပြည်နဲ့ Buffalo မြန်မာဒုက္ခသည်ပေါင်းတထောင်ကျော်ခန့်အခြေချနေထိုင်တယ်လို့သိရပါတယ်ခင်ဗျာကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါခုတော့နိုင်ငံတကာစောင်းပါတွေပဲလက်ရအောင်ပါဂျာမနီမှာအမေရိကန်ပြည်ထောင်စုကဒုံးကျည်တွေထားဖို့အစီအစဉ်ကိုတုတ်ပြန်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်ကလည်းဒုံးလက်နက်သစ်တွေထားနိုင်တဲ့အကြောင်းပြောပါတယ်စီအေခေကသဘောတူစာချုပ်နဲ့တားမြစ်ထားခဲ့တဲ့တရက်ပြည့်လက်နက်စနစ်တွေပြန်လည်တက်ဆင်ဖို့အမေရိကန်နဲ့ရုရှားနိုင်ငံလုံးကလက်တလုံးမှာအဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းအချက်ပြလိုက်ပါတယ် VOA သတင်းတော်အရရှ်အရဘဆာဒီတရင်ကိုပြေပို့ထားတာကိုကိုငင်းချမ်းကတင်ပြမှာပ
ါရုရှားနိုင်ငံပိုင်ရုပ်တံဌာနကစိန့်ပီတာစပတ်မြို့မှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ရုရှားရေတပ်နေအခမ်းအနားကိုထုတ်လွှင့်ခဲ့တာပါဒီပွဲကိုတရုတ်အိန္ဒိယအီရန်တောင်အာဖရိကအပါအဝင်နိုင်ငံပေါင်း32နိုင်ငံကအရာရှိတွေတက်ရောက်ခဲ့ပါတယ်ရုရှားရေတပ်ကိုပြသခဲ့ပြီးပင်လယ်နက်ရေတပ်အုပ်စုကဒုံးကျည်မျိုးစုံကိုပစ်ပြတာတွေလေရင်နဲ့ဘုံကျဲတာတွေကိုပြသခဲ့ပါတယ်ဒီပွဲကိုအရေးမိုးနေတာကတော့အမေရိကန်ကတာဝေးပြစ်ဒုံးကျည်တွေ2026ခုနှစ်အကုန်မှာဂျာမနီမှာအပြီးသက်တက်ဆင်မယ်ဆိုတဲ့လက်တလောကြေညာချက်ပဲဖြစ်ပါတယ်ရ ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်အပြင်ကလေးလာသူတွေအတွက်ဒါဟာသမိုင်းပိန်တပတ်လဲတာပဲလို့မြင်ကြပါတယ်ရုရှားသမ္မတပူတင်က
တကယ် situation напоминает события времён холодной войны
အချိန်ကတော့ဆေးခက်ကအဖြစ်ပြက်တွင်နေတူပါတယ်အမေရိကန်သားဒီအစီအစဉ်ကို accounted for မယ်ဆိုရင်ကျွန်တော်တို့ကလည်းအရင်တုန်းကတစ်ဖက်သက်ကိုဘာသာကိုကန့်သက်ထားတဲ့တလက်နဲ့တာတို့ပြစ် don't stick တွေကိုပြန်လဲတက်ဆင်ဖို့စဉ်းစားရမှာပါသူတို့တက်ဆင်သလိုမျိုးကျွန်တော်တို့ကလည်းအလားတူလွတ်ဆောင်မှာပ
ါအမေရိကန်သမ္မတအင်ဂျီရောကလက်တလောပူးရဲထုတ်ပြန်ချက်ထဲမှာတော့အခုလိုအစင်းမြင့်လက်နက်တွေတက်ဆင်တာဟာနေတိုးအဖွဲ့ပေါ်ဂတိပေးထားတဲ့အတိုင်းလှုပ်ဆောင်တာဖြစ်ပြီးဥရောပရဲ့ပူးရဲလုံခြုံရေးအတားအဆီးတွေကိုထောက်ပံ့ပေးတာဖြစ်တဲ့အကြောင်းအမေရိကန်နဲ့ဂျာမန်တာဝန်ရှိသူတွေကပြောပါတယ်ရုရှားရဲ့နောက်ဆုံးအင်အားပြချိန်ချောက်မှုတွေရှိပေမဲ့2022ခုနှစ်ယူကရိန်းကိုမကျူးကျော်ခင်ကတိုက်ချင်းပြဒုံးကျည်တွေစမ်းသပ်တဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကစထုတ်လွှင့်ပါတယ်။အဲ့ဒီအချိန်ကသမ္မတပူတင်အနေနဲ့သူ့စစ်တပ်ကိုနျူကလ িয়ার လက်နက်တပ်ဆင်ထားတဲ့တားဆီးတဲ့အင်အားတစ်ခုအနေနဲ့တိစောက်ဖို့ရည်ရွယ်ဆွေးနွေးခဲ့တာပါ။ဒီလိုသုံးနှုန်းပြောဆိုတာကိုအန်ဒီအများပြီးတာဝန်မဲတဲ့လောက်ရဲလို့နေတိုးမာအမိတ်အဖွဲ့ကသတ်မှတ်ပါတယ်။ရုရှားကျူးကျော်အပြီးမှာတော့အနောက်နိုင်ငံတွေဟာယူကရိန်းကိုပစ္စည်းနဲ့ငွေကြေးအများဆုံးထောက်ပံ့သူတွေဖြစ်လာပါတယ်။နောက်နှစ်ထဲမှာနေတိုးမဟာမိတ်အဖွဲ့ဝင်တွေအနေနဲ့ထပ်တိုးအမေရိကန်ဒေါ်လာ43ဘီလီယံဂရီးပြုထားပြီးတော့ရေရှည်ထောက်ပံ့မဲ့အစီအစဉ်တွေလည်းရှိပါတယ်။နေတိုးအဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်က
All of this support will make Ukraine strong.
အခုလိုထောက်ပံ့မှုတွေဟာယူကရိန်းကိုပိုအားကောင်းစေပြီးပိုစွမ်းဆောင်နိုင်စေမှာပါ။တကယ်တော့ကျွန်တော်တို့လုပ်နေတာအကုန်လုံးဟာတည်ရင်တစ်တစ်ခုဂတိပြုတာစည်ရေးအကူအညီပို့ပေးတာလုံခြုံရေးသဘောတူညီချက်တွေပို့လောက်တာနဲ့ဌာနတွင်းပူးပေါင်းဆောင်ရွက်နိုင်စွမ်းနေတိုးအောင်လုပ်တာတွေဟာယူကရိန်းအနိုင်ရဖို့အတွက်အခြေခံအုတ်မြစ်တွေကိုချနေတာပ
ါစိန့်ပီတာစဘတ်မြို့သူမြို့သားတွေအနေနဲ့စည်ရေးပြအခမ်းအနားတွေကိုသဘောကျနှိမ့်ချနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးကတာလက်ပြစ်လက်နက်စနစ်တွေပြန်လည်တပ်ဆင်ဖို့အဆင်သင့်ဖြစ်နေတာဟာလန်ဒန်အပြိုင်တက်ဆင်မဲ့ပြိုင်ပွဲသစ်ဖြစ်လာမှာကိုကျွမ်းကျင်သူတွေကစိုးရိမ်နေပါတယ်ခင်ဗျာ
အခုနောက်ဆုံးသတင်းဆောင်ပါအဖြစ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာနေ့မှာကျင်းပတဲ့နိုင်ငံတကာကားပြပွဲအကြောင်းတင်ပြပါမယ်ဒီပွဲမှာကားထုတ်လုပ်သူတွေဟာနောက်ဆုံးပေါ်နည်းပညာကားတွေကိုပြသထားပါတယ်ဂိုက်ကင်ဒိုအင်ဒိုနီးရှားအပြည်ပြည်ဆိုင်ရာကားပြပွဲမှာကားကုမ္ပဏီပေါင်း50ကျော်ကတက်ဆစ်ကားတွေကိုပြသခဲ့ကြတာပါအေးဒီသတင်းဆောင်ပါကိုအခြေခံပြီးအလိမ္မာကပြောပြထားပါတယ်
အင်ဒိုနီးရှားနိုင်ငံမှာဂိုက်ကင်ဒိုလူလူများသိကြတဲ့နိုင်ငံရဲ့အကြီးဆုံးမော်တော်ကားကုန်စည်ပြပွဲကိုအင်ဒိုနီးရှားမော်တော်ကားထုတ်လုပ်သူများအသင်းက1986ခုနှစ်ကတည်းကနှစ်စဉ်ကျင်းပတာဖြစ်ပါတယ်။ International Organization of Motor Vehicle OIC အဖွဲ့အစည်းကထောက်ခံအားပေးတာကြောင့်နိုင်ငံတကာအတိုင်းအတာပြပွဲတစ်ခုအဖြစ်2006ခုနှစ်မှာအသိအမှတ်ပြုခံခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံထန်ဂရာမြို့ ICE လေယာဉ်မှာဇူလိုင်လ18ရက်ကနေ28ရက်အထိကျင်းပတဲ့ဒီလစ်ကားပြပွဲမှာဗီယက်နမ်နိုင်ငံကကုမ္ပဏီအပါအဝင်ထုတ်လုပ်သူကုမ္ပဏီတင်5ခုပါဝင်လာတာပါတရုတ်လျက်စစ်ကားတွေကကားပြပွဲလာသူဧည့်သည်တွေရဲ့အာရုံကိုဖမ်းဆီးလိုနေပါတယ်
ဒီကထုတ်တဲ့စစ်ကားတွေနဲ့ကိုရီးယားကကုမ္ပဏီတွေအပါအဝင်အင်ဒိုနီးရှားကိုဝင်လာပြီးဖိတ်ဆက်တဲ့တခြားကုမ္ပဏီအများကြီးရဲ့နည်းပညာအသစ်တွေကဒီနှစ်ပြပွဲကိုစိတ်ဝင်စားစရာအရန်ကောင်းစေပါတယ်
တရုတ်လျက်စစ်ကားတွေကတရှိန်တိုးဖွံ့ဖြိုးလာပေမဲ့ဒီကားတွေကိုအင်ဒိုနီးရှားနိုင်ငံမှာရှာရခတ်တည်သေးတာကြောင့်ကိုရီးယားဂျပန်ဒါမှမဟုတ်အနောက်နိုင်ငံတွေကတခြားနိုင်ငံကြား EV ကားတွေနဲ့နှိုင်းယှဉ်လို့မရပါဘူးလို့အီရန်ဝမ်ကဆိုပါတယ
်ဒီကဲပိုင်ကန်တီးယားပရဂမဂါနဲ့ကိမနာကိတ ော့ EV လျက်စစ်ကားတွေကကားလောကမှာအသစ်ဖြစ်နေသေးတာမို့ဝယ်ဖို့မဆုံးဖြတ်ခင်မှာဒီလျက်စစ်ကားတွေရဲ့တိုးတက်မှုအခြေအနေကိုစောင့်ကြည့်နေတော့ပါပဲ
ပွဲဥထွန်းအမတ်စိတ်တွေကတရုတ်ကားထုတ်လုပ်တဲ့ BAIC ကုမ္ပဏီဟာ BAIC BJ40 Plus နဲ့ BAIC X55 2 model အသစ်ကားအမျိုးအစားနှစ်မျိုးကိုမိတ်ဆက်ခဲ့ပါတယ်။ BAIC BJ40 Plus အမျိုးအစားလမ်းကြမ်းပေါင်း SUV ကားမှာမြေကောင်ရေ159ကောင်အားနဲ့ရုံးအား320 Newton meter ရှိတဲ့1,999 cc diesel engine ကို diesel engine ကိုတက်ဆင်ထားတာပါ။တခြား SUV ကဖြစ်တဲ့ BAIC X55 2 အမျိုးအစားမှာတော့1,498 cc ဒက်စီအင်ဂျင်ပါရှိပြီးတော့မြေကောင်ရေ184ကောင်အားနဲ့ရုံးအား295 Newton meter ရှိပြီးတော့ Dual Clutch Auto Gear တက်ဆင်ထားတာပါ
။ဆက်တောင်းလာလို့ဆက်တောင်းလာလေ
lebih banyak melihat produk EV.
Nasib EV car itu ada nane betul bi soye mulai sih ni jawab ni. Tapi macam orang di EV car itu ayam segun zalo. Pijaran ni kereka lese car acang lela sangji kebar ni.
เดี๋ยวเลี้ยงสิการทั้งหมดดูบีวายดีกับดีฮะคุณลักษณะจะทำอะไรกิโลวัตต์สวยสีเดบัตรีโตบัตรสูงโตกับแอมบีฟีบีวายดีเอ็มซิกซ์อายุสามกว่าเมื่อเสียจากการเก็บดีดีก้าวเดจีอาตัวยงเนี่ยกิโลบีดังง่ายอ่ะกว่าเวทีเมาส์ในนายบ้าเพียบไปเลยที่เลี้ยงสิการยังมีเก้าอี้ฮะเนี่ยลีเก้าอาชีบีดีโยอาตัวจะเซนยูจันบีดาชีบีดีเกียร์สิ่งที่ทีเดียวก็เป็นบุบีเดอีกฟรานลีก้าอายุสามเล็บเพียบไป เลี้ยงสิการีก็สิงค์แข็งดึงแข็งในเนื้อปูปูบีโร่แค่นาราบาร์เลยถูกที่พี่น้องซีซ่าตัดตาบีโร่นี่สิลูกเชิดจวดเตยตรงหัวมาเลยที่จะเลี้ยงสิการ์ก็มีนาจาร์ฮะเอสยูวีเลี้ยงสิการ์นาจาร์เอ็กซ์อายุสักเก้ากูไม่สักเขวาร์เลยที่ก้าวอายุสักห้าสิบเอ็ดจะยังนั่งเซกิลูกว่าชีบีโร่ยองอันเลี้ยงเดเซนยูจามิดานเน่แบตเตอรี่สิบเอ็ดใช้สัตว์ตัวต่างหากกูกิโลวัตต์ที่ชีบาร์เลย
กับจะเวลาดูเรื่องยี่จ้าฮะมันก็เลี้ยงได้ชาวต่างชาติเก็บไปรอที่นี่มาปูดูหลายโลนาเธอร์กูดีเย่อินโดนีเซียที่ตาดูเรื่องยาวมันจะแอนดรูว์กับสุไบอลอฟิตาเลียเซียอันตุสิอัสดารีกีอาสตาร์ยองพูดยังดูมันก็จะดูเรื่องกูตัวจริงจริงจ้าเรื่องเดรุเน่แต่มาพิจารณาว่าอินโดนีเซียเวดูเรื่องอารมณ์อีวีเลสเซ่การ์ริโก้เซ
เซตเน่นู่นเน่เวียบีร์คิมมี่สันต์เด็ดด้วยจงรู้กูคันซานในเจ็บบุมีอะไรมาเลยเดี๋ยวอีวีก็ทั่วโลกดูจีเอซีไอออนกอมดีฮะไอออนเอ็กซ์เลี้ยงสิ่งก็มีอุตสาหกรรมพิจารณาไม่สักเขวาร์เลยที่กำมาดีก็ยี่ตียาตรงสังอาการอาชีพีร์โยอาเลียนสังอาญูจันบีดาชีเดียกิโลวัตต์สวยยี่ชีเด แบตเตอรี่ปัจจุบันไอออนเอ็กซ์เลี้ยงสิ่งก็ยังสิ่งหนึ่งก็รอเมริกาดอลลาร์และต้องเลี้ยงเอาชาวยังอาเซียนชีวิตรอเซนอุตเตนเลี้ยงสิ่งก็สิ่งว่ากูเตยไปไหนบ่กูวิ่งกับยูเอทาราบะเดี๋ยวนายแกยังเชอร์รี่กูวิ่งยังลงงานกูเห็นคูปเชเดจัตโทริกูวิ่งงานเลยยังเขาเหยียดยังอาเซียนลีกเอาอันเดียวอาเลียนต้องเซนยูเทนบีจ้าเป็นส่วนไหนเดจะเท่าลีอากูจะเชื่อซีซีเดซีอีจะปัจจุบัน การมีสากุไม่สักเขวาร์เลยที่การมาไทยกงอาลูปาชิบิโร่ที่การมีสามโมเดลกูอินโดนีเซียในงานมาเตสเซ่ทั่วโลกบิโร่ทั่วโลกมุ่งไปกู้จ้าเสียกูช็อตชาเซบิโร่อินโดนีเซียพิจารณาเสียลูปูตัดตาเสียมาพิบาร์เลยฟีเอ็นก้าทั่วโลกเดฟวินฟิร์สกงดีการ์โร่อินโดนีเซียเสียกว่าจวนเอเวนควีจ้าพิเดฟีเอฟไฟฟ์เน่ฟีเอฟอีตัดดีโฟร์การมีสามโมเดลหูกูพิจารณาไม่สักเขวาร์เลย VF5กับมิวซามาร์โรต้องสักหกกิโลวัตต์สวยยี่สิบเอ็ดแบตเตอรี่ปัจจุบันมีเก้าอี้ที่ต้องใช้เลี้ยงเอาอาชีพเดียวและยาเช่าเซกิโลมีดากว่าเวมาวในนายมาพิบาร์เลยสิ่งนั้นเราอเมริกันดอลลาร์แต่ดาวกูรังเดียพิบาร์เลยลิซาเจกิโลวัตต์สวยยี่แบตเตอรี่จะเสียทาร์เลยVF1แต่ดีโฟกับมิวซาการ์โรมีเก้าอี้ที่ลิซาคนละเก้าอาชีพเดียวและกว่าเวโตยาจะเสียเซกิโลมีดามาวในมาพิบาร์เลยสิ่งนั้นเราคำว่าจีอเมริกันดอลลาร์และดาวกูรังเดียเนี่ยและลี่ยาวจะ
မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA 36ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ခုတော့ပတ်စီစီစဉ်မျိုးကိုစပါမယ်။စီးပွားရေးအကြောင်းမြင်အင်တာဗျူးနဲ့စကြပါမယ်။အင်အားရှိရင်ကြိုက်တာလုပ်လို့ရတဲ့ might its right ပုံစံမျိုးနဲ့တော်လိုင်းကာလမှာနိုင်ငံရေးကိုကစားမယ်ဆိုလို့ရှိရင်ဆိုချုပ်ဖြစ်သွားနိုင်တယ်လို့အရခတ်တတ်တော့အေးအေးကိုချင်းကောင်းဆောင်တူကသတိပေးလိုက်ပါတယ်ချင်းနဲ့တကိုင်းတော်လိုင်းရေးတပ်ဖွဲ့တွေကြအချင်းချင်းပြစ်ခတ်မှုတွေဖြစ်လာခဲ့ရင်လည်းအကျိုးဆက်တွေကိုစဉ်းစားဖို့လိုတဲ့အကြောင်းတူကပြောပါတယ်ချင်းပြည်အစိုးရဖွဲ့နိုင်ငံကြ ాయి ဝင်ကြီးနဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာရွှေခေါကိုကိုငင်းချအေးကဒုတိယပိုင်းမှာဆက်ပြီးမေးမြန်းထားပါတယ
်ကျွန်တော်တို့နားလည်သလောက်တော့အဖွဲ့အစည်းအားလုံးကဆန္ဒသိမ်းမှုကိုဆန့်ကျင်ကြတယ်ဖက်ဒရယ်ပြည်ထောင်စုစီတွားကျင်ကြတယ်ပေါ့နော်အဲ့တော့အဓိကဘာညှိနှိုင်းများဖြစ်နေလဲနောက်မှာပေါင်းစည်းဖို့ဆိုရင်ဘာတွေလုပ်နိုင်မှာမလဲ
ဒီနံပါတ်1ကတော့ political issues ပေါ့ political issue လို့ကျွန်တော်ပြောချင်တဲ့ဟာကအရင်ကတည်းကနေရှိနေတဲ့နားလည်မှုလွယ်မှမှုအဲ့ဒါလိုရှိတယ်ဒုတိယအနေနဲ့တော့ state institution တွေဖြစ်တဲ့ဥပမာဒီအုပ်ချုပ်ရေးဥပဒေပြုရေးတရားစင်ရေးပြီးတော့ the political leading institution LRA လောက်တဲ့အချိန်မှာအမင်ကလေးကမတူတာလို့ရှိတယ်ဥပမာဖြင့်အရင်တော့ရှိခဲ့တဲ့မြို့နယ်ကုကုကိုသူတို့ base လုပ်ပြီးတော့ the state institution တွေကိုပြီးတော့ approach တယ်ဒါပေမဲ့အခုနှွေးပေါ်ဟန်ကြီးပေါ်ပေါ်လာပြီးတဲ့နောက်ပိုင်းမှာအဲ့ဒီမြို့နယ်ကုကုကိုလက်မခံတော့ဘဲနဲ့အဲ့ဒီကုကုကကျွန်တော်တို့ကို reflection မလုပ်နိုင်ဘူးကျွန်တော်တို့ fit မှုကိုတကယ်represent လို့နိုင်ဘူးဆိုပြီးတော့ပြောလာပြီးတော့မှဘီဒီယိုချုပ်ကြီးကလက်နက်ကန်ဖွဲ့စည်းပေါ်ရှိလာတာဖြစ်တယ်ဆိုတော့အဲ့ဒါကိုနှိကြပါဆိုတော့နှိခိုင်းတဲ့အချင်းချင်းဒါပေမဲ့နောက်ဆုံးကျတော့အများစုကတော့အခုလက်ရှိသူတို့ရှိနေတဲ့ဟာနဲ့တွားချင်တယ်မြို့နယ်ကုကုနဲ့တွားချင်တော့ဆိုတော့အဲ့ဒါတွေကိုလက်မခံနိုင်တဲ့ဟာက one of the main reason အဓိကအကြောင်းအရာဖြစ်တယ်
ဟုတ်ကဲ့ညာညှိနှိုင်းလို့ရောရနိုင်တဲ့အနေအထားရှိလားဗျာ
ပါသာကြီးမှလည်းဒါတို့ကြုံခဲ့တယ်ဒါမဲ့နောက်ပိုင်းကျတော့ဒါဒီဖြစ်တည်မှု evolving process နဲ့တွာလာတဲ့ခါကျတော့နောက်ဆုံးကျတော့သူတို့အေးချမ်းချမ်းပဲနှစ်ဖက်စလုံးနားလည်မှုရှိရှိနဲ့ဒီလိုမျိုးလုပ်ကြပြီးတော့ဖြစ်လာတယ်ဆိုတော့ကျွန်တော်အမြင်မှာတော့အဲ့ဒါကအချင်းချင်းဆွေးနွေးကြတပိကြစကားပြောကြအဲ့ဒါ solution တော့ဖြစ်လာမယ်လို့ကျွန်တော်တို့ပြောလို့ပါတယ
်အစိုးရတရားအနေနဲ့ဖွဲ့စည်းထားတဲ့ဖက်စီတည့်ရဖြစ်နေတဲ့အစိုးရဖြစ်တောင်းဝယ်ယူမဲ့လူတယောက်အနေနဲ့ဆိုတော့ကိုအောက်မှာဒီလိုမျိုးကိုတိကျရက်တည်မှုတိကျဖြစ်တည်မှုလေးနဲ့ရက်တည်နေတဲ့အခွဲတွေကိုအတိမတ်ပြုတယ်ဆိုတော့သဘောလို့ကျွန်တော်တို့ပြောလို့ရလားမြင
်ဒါ facts လေတိကျရက်တည်မှုဆိုတာထက်ဒီလူဟိုအတိမတ်ပြုတယ်မပြုဘူးဆိုတာထက်ဒီလူမျိုးဖြစ်တဲ့ဟာကိုကျွန်တော်တို့အနေနဲ့အတူတကွလုပ်နိုင်တဲ့ရန်တရားဖြစ်လာအောင်နှစ်ဖက်စလုံးမှာတာဝန်ရှိတယ်အဲ့လိုလို့ကျွန်တော်ခန့်ယူပါတယ
်လက်တွေ့မြေပြင်မှာလက်နက်ကိုင်အဖွဲ့ချင်းတွေဖြစ်တော့ကြတော့ထိတွေ့မှုတွေဖြစ်လာတာမျိုးတွေဖြစ်လာမှာကိုတချို့စိုးရင်ကြတာရှိပါတယ်ဗျအဲ့တော့တကယ်အဲ့လိုမျိုးလက်နက်ကိုင်ကြီးဖြည့်ရှင်းကြတဲ့အဆင့်ထိမရောက်နိုင်အောင်ဘယ်လိုမျိုးကြိုတင်ပြီးတော့ပြင်ဆင်ထားလဲတာဝန်ထားလဲဗျ
ချင်းချင်းကြတဲ့မှာလက်နက်ကိုင်ပြိပိတ်ခဖြစ်လာပြီဆိုလို့ရှိရင်အားလုံးကဒီနားလေကြလိမ့်မယ်ထင်ပါတယ်ဘာဘယ်လိုအကျိုးဆက်ပြီး consequences တွေဖြစ်လာနိုင်မလဲဆိုတာဟာဘာပဲဖြစ်ဖြစ်ကျွန်တော်တို့လက်နဲ့ကိုင်းဒီအချင်းချင်းအချင်းချင်းပြတ်ခတ်တဲ့ပြဿနာအဆင့်ချင်းမရောက်အောင်ဒီနှစ်ဖက်စလုံးကတရိပ်ရှိရှိနဲ့ရှောင်ရွေးပြီးတော့ဟိုဆွေးနွေးတဲ့မိလာနဲ့ကျွန်တော်တို့သွားနိုင်အောင်ကြိုးစားဖို့အဓိကဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဒါမှမဟုတ်ဘဲနဲ့ငါသာမန်ဒီငါပြောတာသာဟုတ်ပြီဆိုတော့ပုံစံမျိုးနဲ့သွားလို့တော့မရဘူးပေါ့လက်နဲ့ကိုင်းပြပခတ်တာဖြစ်ပြီးတော့အချင်းချင်းပြတ်မယ်ခတ်မယ်ဆိုလို့ရှိရင်ဖြစ်လာမယ်အကျိုးဆက်အဲ့ဒါကိုအသေးချစဉ်းစားပြီးတော့ကင်တွယ်လက်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့အချင်းချင်းကြတဲ့မှာဒီပြစ်ခတ်မှုကတော့ဒီအဆင့်ထိတော့ရောက်လာမယ်လို့ကျွန်တော်မယူဆပါဘူ
းအရခတ်တတော်ပေါ့နော်အေအေနဲ့ပတ်သက်ပြီးတော့ဆက်ပြီးနေချင်ပါတယ်ဗျအထူးသဖြင့်ကျွန်တော်နားလည်သလောက်ဆိုရင်တော့ပေါ့နော်ဒီအချင်းအဖွဲ့အစည်းတွေကြာမှာပဲပြီးတော့ဝန်ကြီးကိုယ်တိုင်လည်းအရင်အင်တာဗျူးတွေမှာပြောဦးတယ်လို့ကျွန်တော်နားလည်ပါတယ်ဒီ platform နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအရကတ်တတော်နဲ့ပိုင်ဆိုင်မှုကိစ္စကဆွေးနွေးစရာညှိနှိုင်းစရာမျိုးတွေဖြစ်လာနိုင်တဲ့အနေအထားရှိတာပေါ့နော်။နေပြည်တော်ကလည်းထိစပ်နေတဲ့ဒိုင်းသားဖွဲ့ခြင်းတွေလည်းဖြစ်တယ်ပေါ့နော်။အဲ့တော့ရေရှည်မှာဆိုရင်ပေါ့နော်။ဘလိုမျိုးရေရှည်မြင်နေဆိုရင်ညှိနှိုင်းတာမျိုးအတူတကွတွဲတာမျိုးပေါ့နော်ဖြစ်လာနိုင်တဲ့အနေအထားမျိုးဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုနေတယ်လို့ထင်လဲ
။ဒီလိုမျိုးတော်လှန်လုပ်နေတဲ့အချိန်မှာနံပါတ်1နဲ့တစ်ဖက်နဲ့တစ်ဖက်ကြားမှာအငင်းပွက်နိုင်တဲ့ဟာပြီးတော့အမင်းကိုယ်လုံးမှုဖြစ်ပေါ်လာနိုင်တဲ့ဟာပြီးတော့ထိတ်တိတ်မှုဖြစ်လာနိုင်တဲ့ကိစ္စအကြီးအကိစ္စလို့ခုလောလောဆယ်မှာတော့ရှောင်ရှားမှုတဲ့အဲ့လိုမရှောင်ဘဲနဲ့ Mike is right ငါရှင်ကြက်တာလို့လို့ရတယ်ဆိုတော့ပုံစံမျိုးနဲ့ဒီနေ့ဖြစ်ပေါ်နေတဲ့နိုင်ငံကြီးကိုကစားမယ်ဆိုလို့ရှင်ဒီနှစ်ဖက်စလုံးအတွက်ကောင်းကျိုးထက်ဆိုးကျိုးကဖြစ်သွားလိမ့်မယ်ဆိုတဲ့ဟာကိုကျွန်တော်ပြောချင်ပါတယ်နံပါတ်1နံပါတ်2ကတော့ကျွန်တော်ဒီနေ့ဒီချိန်ကလူတွေအကုန်လုံးကဒီမိုကရေစီကိုပြောကြတယ်ပြောချင်တဲ့ဟာကဒီနေမေရီဘာရီကိစ္စနဲ့ပြောတဲ့အခါမှာလေ
အဲ့ဒီနေမေထဲမှာရှိတဲ့လူထုတွေရဲ့ဆန္ဒအဲ့ဒီဆန္ဒကိုကြော်လုံပြီးတော့ကျွန်တော်တို့ဘာမှလုပ်လို့ရမှာမဟုတ်ဘူးအဲ့ဒီဆန္ဒကိုကြော်လုံပြီးတော့လုပ်တယ်ဆိုလို့ရှိရင်ကိုယ့်ဟာနဲ့ကိုယ်ပြဿနာပိတ်ဝေတာနဲ့အတူတူပဲဖြစ်ပါတယ်ဆိုပြီးတော့ပဲကျွန်တော်သုံးသပ်ပြောပြချင်ပါတယ်ဟုတ်ကဲ့အဲ့ဒါဆိုရင်ကျွန်တော်တို့ဆက်လက်ပြီးတော့ဒီကိုနဲ့လဲပြည်တွင်းဖ င်းအင်အားစုတွေပေါ့နော်ဒါနဲ့ချိတ်ဆက်ချောင်းဆောင်ရမှုအနေထားကိုဝင်ကြီးအများပြည်သူကိုချပြလို့ပြောပြလို့ရသလောက်အနေထားပြောပြလို့ပါမယ
်ဟိုကျွန်တော်တို့အစကတည်းကနေမြို့တော်လိုင်းစပြီးတော့sorry မြို့တော်လိုင်းမစခင်ကတည်းကနေကျွန်တော်တိုင်းသားတွေထဲမှာဟိုဆွေးနွေးရတယ်အလွတ်တဘောဆွေးနွေးတာရှိခဲ့အဲ့ဒါတွေတော့ဗာလဲဆိုတော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုလူမျိုးကိုကာကွယ်မယ်ကိုနေမယ်ကိုကာကွယ်မယ်ဆိုတော့ဟာပဲကျွန်တော်တို့လုပ်ခဲ့တယ်အဲ့ဒီ stage နဲ့ပဲသွားလိုက်တော့ကျွန်တော်တို့ကမြို့တော်နေပြည်တော်ပဲဖြစ်ဖြစ်ဒီတကယ် political capital ကိုကျွန်တော်တို့ကရှိတ်မလုပ်နိုင်ခဲ့ဘူးဟိုမကန်လှုပ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ရဲ့အရေးကိစ္စကိုတို့နေပြည်တော်မှာထိုင်နေတဲ့လူတွေကခရူးမဆိုင်ပေးဘူးပေါ့အဲ့ဒါကြောင့်အဲ့ဒါမြို့တကယ်ဒီ political capital ကိုကျွန်တော်တို့ check လုပ်နိုင်မှာပဲကျွန်တော်တို့လူချင်းတဲ့ federal ကျွန်တော်တို့လူချင်းတဲ့ democracy ကရနိုင်မယ်ကျွန်တော်တို့လူချင်းတဲ့ကိုယ်ပိုင်ဗျာတော့ရနိုင်မယ်ဆိုတဲ့ဟာကိုပြောတယ်ဒါပေမဲ့အဲ့ဒါမျိုးလုပ်နိုင်ဖို့အတွက်ကဘာအဓိကလိုရလဲဆိုတော့ဒီ main society ဖြစ်တဲ့ပမာလူမျိုးတွေကိုတိုင်ဒီဟိုကျွန်တော်ရဲ့ရင်ခွန်သာချင်းတူတဲ့လူတွေနဲ့ဒီ stage တခုအောက်မှာအထူးတခုအလုပ်လုပ်ဖို့အရေးကြီးတယ်ဖြစ်နိုင်တော့လက်နက်ကတော်လှန်စိုးဖက်ကလည်းလုံနိုင်အောင်ဆိုပြီးတော့ပြောဆိုကြတာလို့ရှိတယ်။အဲ့ဒါကိုဒီတစ်ခေါက်နွေဦးတော်လှန်ရေးမှာပဲကျွန်တော်တို့အကောင့်ထည့်ပေါ်နိုင်ခဲ့တယ်။ဆိုတော့တချို့ဤအုပ်တွေကြတော့ဒီစကိုင်းမကွေးဒီ PDF တွေပေါ့အဲ့ဒါတွေကိုဒီတင်တန်းပြတာတွေမကဘူး။ကုမီတာတွေမကဘူး။ဒီလိုအပ်တဲ့ပစ္စည်းတွေထောက်ပံ့တာတွေမကဘူး။သူတို့နဲ့ကိုအထူးတကပူပေါင်းပြီးတော့ဟိုတက်ပွင့်ကြတယ်အဲ့လောက်ထိဟိုဆောင်ရတဲ့ဟာကိုကျွန်တော်တွေ့ရတာပေါ့နော်ဆိုတော့ကျွန်တော်တို့ CNF ကလည်းအဲ့ဒီသူတို့နဲ့သူတို့ကလည်းဟို train support and fighting together ပေါ့ဆိုတော့အဲ့လိုမျိုးတုံ့ခုနဲ့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဆိုတဲ့ဟာကိုပြည်သူတွေကိုလည်းကျွန်တော်ပြောချင်ပါတယ်
ကိုကြီးကြီးမေးမြန်းခဲ့လားပါအခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးကိုကြည့်ကြအောင်ပါဆရာနာသိမ့်မှုနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံတဝန်းတိုက်ပွဲတွေမကြိမ်မသက်မှုကြောင့်နေရာစုခွန်ထွက်ပြရသူတွေဟာစီးပွားရေးလုပ်ငန်းတွေဆုံးရှုံးရသလိုတစ်ဖက်မှာလည်းနေထိုင်စားသောက်စရိတ်တွေကြီးမြင့်လာတာနဲ့လည်းကြုံနေကြပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိမ့်ကြီးထိုက်ကတင်ပြထားပါတယ်
နိုင်ငံတော်တိုက်ပွဲတွေကနေစစ်ဆောင်ထွက်ပြေးလာကြရသူတွေဟာစစ်ဘေးအပြင်ပိုင်ဆိုင်မှုတွေဖောက်ထွင်းခံရတာနဲ့ပါကြုံရတယ်လို့စစ်ဆောင်လာသူမမိုးက VOA ကိုပြောပြပါတယ်။ဒီမှာကျွန်တော
်တို့ဒီရပ်ကလာအောင်မင်္ဂလာဈေးပေါ့နော်။သူကဘယ်လိုပြောမှာလဲအဖက်ဈေးအဆောင်မရှိတော့ဘူး။အဆောင်မရှိတော့ကြတော့ကိုကဟိုမျိုးပေါ့သူကဆိုင်ကြီးအကုန်ဝင်ဖောက်တယ်။စားတော့ဘယ်လိုပြောမှာစားတော့ပုံတွေအဓိကဖောက်တယ်စားတော့ပုံပြီးတော့အခုကလူသုံးပုံပတ်ပေါ့နော်လူသုံးပုံပတ်ကိုဖောက်တော့ဒီမှာဒီကလေးလုံးကဘာမှရကြမရှိတော့အကုန်ပုံပေါ့နော်သူတို့ဖောက်ကြတာအဲဆက်ပွဲအရင်ပြေးနေတဲ့အချိန်မှာသူတို့ကစိုက်ဖောက်သွားကြတာပေါ့မနေ့ကမှသွားကြည့်လို့ရတဲ့အချိန်ကအမေသွားကြည့်တဲ့အချိန်ကတော့စိုက်မှာဘာမှမရှိတော့ဘူးဒီမှာရဲ့တစ်တီအလုံးကလည်းဒိန်းနှထောင်ကျော်ဝင်းကျင်လောက်ရှိပါလိမ့်ရှင့
်တိုက်ပွဲတွေရှိနေချိန်လာရှိုးအောင်မင်္ဂလာဈေးမှာဆိုင်ရှင်အလုံးကြီးပါဆုံးရှုံးမှုနဲ့ကြုံရကြောင်းသူမကပြောပါတယ်အခုတော့ဆိုင်ရှင်တချို့ကဂျန်နေတဲ့ပစ္စည်းတချို့ကိုတိုက်ပွဲတွေအေးသွားချိန်မှာပြန်ယူထားလိုက်နိုင်တယ်လို့လည်းပြောပါတယ
်ဆိုင်ရဲ့ပစ္စည်းဆိုရင်ဆိုင်ခန်း၄ခန်းမှာပစ္စည်းအပြည့်ရှိတယ်ပြီးရင်၉ရောင်တစ်လုံးပေါ့နော်၉ရောင်နောက်က၉ရောင်အထက်တစ်ခန်းရဲ့ပစ္စည်းတွေအပြည့်ပေါ့ အဲ့ဒါကိုမှသူတို့ဘယ်လိုပြောမှာလဲမကောင်းတဲ့ဟာပေါ့ပစ္စည်းနဲ့ပပနဲ့ကြံနေကားနဲ့စီးအိုက်ဖုန်းနဲ့စီးတိုက်လောက်တော့ပြန်ရတယ်ပေါ့အခုလည်းဖြစ်တော့မှအခုလည်းဖြစ်တော့သမားတို့ဒီကြတော့သူကဟိုဥစ္စာပေါ့နော်သူကဘယ်လိုပြောရမလဲအစားကကုံသိန်းကြီးပေါ့နော်ကုံသိန်းကြီးဆိုတော့တစားကုံတော့ခိုင်းတယ်ကြည့်ရကုံတော့ခိုင်းရင်အရင်ဖောက်ခံရတယ်ဖောက်တော့ကုန်တယ်သမားတို့အိမ်တုံးပစ္စည်းပေါ့အင်းကိုတောင်းတုံးနဲ့အိမ်တုံးပစ္စည်းရောင်းတော့ကြတော့အဲဒီထဲမှာတော့ဒီမှာအပြရတော့ဒီမှာဆိုင်ရဖြစ်စီလဲများတယ်အလုံးထဲမှာတန်ဖိုးအများဆုံးပေါ့တုံးကျော်မှုကိုများတာပေါ့
စစ်ဆောင်နေတဲ့လုပ်ငန်းရှင်မမိုးကတော့အချိန်နဲ့အေးသွားရင်နေရရင်မှစီးပွားရေးအတွက်ပြန်ပြီးတော့ရုန်းကန်မယ်လို့လဲသူမရဲ့စိတ်ကူးကိုပြောပြပါတယ
်အဲ့လိုတော့လောလောဆယ်မသိသေးဘူးရှင်ကျမတို့လည်းဟိုအချိန်ကြီးပေါ်ကြည့်နေရတာဆိုတော့လေအာကျမလည်းအခုကစစ်ဆောင်နေတာအာအဲ့ဒီခါကမတွေးထားသေးဘူးမကြီးတကယ်လို့အချိန်ငြိမ်သွားရင်တော့အဲဘယ်လိုပြောမှာလဲအဲ့မှာပဲပြန်ဆွတ်မှာပါမလားညီမရှိတဲ့ပစ္စည်းကိုပဲဘယ်လိုပြောမှာကြံခဲ့တဲ့ပစ္စည်းပေါ့နော်ကြံခဲ့တဲ့ပစ္စည်းဆိုညီမကဈေးမှာတစ်ဆိုင်အပြင်မှာတစ်ဆိုင်ဖွင့်ထားတယ်အပြင်ဆိုင်ရဲ့ပစ္စည်းနဲ့ညီမအိမ်မှာရှိတဲ့ပစ္စည်းကိုပဲဖွဲပြီးမှရှိတဲ့လောက်လေးနဲ့ပြန်ပြီးမှရုံးကြံရမှာပေါ့
ရှမ်းမြောက်ဒေသတလကစိုက်ပျိုးရေးလုပ်ငန်းရှင်တွေကိုလည်း VOA ကဆက်သွယ်မေးမြန်းကြည့်ရမှာ။နောက်ချိုကစိုက်ပျိုးရေးလုပ်ငန်းရှင်ကလုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်ဘဲလက်ရှိအခြေအနေကိုအခုလိုပြောပြပါဗျ။
အဲ nga ngaw lo khat tin chit da ma bo ma khat tin chit da ma lo di ja le wa chang thwet la me so yin le chang thwet yuk ni ya le chan khun na ma khun la ay yin na na bu a bu da le chan ya to pwe lo wa tai ngwe chi lo ma le chi da le taw di ni ya i tru bo i khun na le chang thwet yuk ni le taw taw na na ya lo wa pai chi chi ni ya la
ရှမ်းပြည်တလွာစိုက်ပျိုးထုတ်လုပ်ပြီးထိုင်းဘက်ကိုစိုက်ပျိုးထွက်ကုန်တင်ပို့နေတဲ့လုပ်ငန်းရှင်ကလည်းလက်ရှိအခြေအနေအရလမ်းပန်းဆက်သွယ်ရေးခက်ခဲလာတာကြောင့်ပြည်ပတင်ပို့ရေးအခက်အခဲရှိနိုင်ပြီလို့ VOA ကပြောပါတယ
်ခုပြောလို့ရတော့ကျွန်တော်တို့ကယာရီမစသေးဘူးကြအဲတချို့မျိုးအနေငယ်တာထွက်တာဖြစ်တဲ့အတွက် export ထိုးနိုင်တဲ့အခြေသွေးနဲ့ပမာဏမရှိဘူးကြဒီချိန်ကအဲခုလက်ရှိအနေထားရတော့ကျွန်တော်လက်ရှိလမ်းပန်းဆက်သွယ်ရေးနဲ့အချိန်ရရကြောင်ကျွန်တော်တို့ပို့ဖို့ကနည်းနည်းခက်ခဲမယ်ဗျ
ရှမ်းမြောက်ပါဝင်မြန်မာနိုင်ငံအလဲပိုင်းဒေသစစ်တပ်ခံရသူအများစုကတော့လေကြောင်းကနေတိုက်ခိုက်ခံရမှုရှိတဲ့ရန်ကုန်မန္တလေးနေပြည်တော်တို့လိုဒေသတွေကိုအဓိကစစ်ဆောင်ကြတယ်လို့လည်းပြောကြပါတယ်စစ်ဆောင်ကြသူတွေအတွက်တော့နေရာရင်းမှာအိုးအိမ်ပိုင်ဆိုင်မှုနဲ့စီးပွားရေးလုပ်ငန်းတွေလက်လွတ်ထားကြရတဲ့အခြေအနေမှာနေရာဒေသတွေမှာကုန်ကျစရိတ်ကြီးမြင့်မှုနဲ့လည်းရင်ဆိုင်နေရပါတယ်မန္တလေးနဲ့ရန်ကုန်တို့လိုမြို့ကြီးတွေမှာတော့အိမ်အငှားစည်းကွက်ကကျေပြန့်လာပါတယ်စစ်ဆောင်ချက်သူတွေတိုးလာတဲ့မန္တလေးမှာအိမ်ချမ်းမြေအရောက်အငှားလုပ်ငန်းတွေတွင်ကျဲတယ်လို့ဒေသခံတချို့ကပြောပါတယ်ဘာမှပြင်ဆင်ထားခြင်းမရှိတဲ့တာမန်တိုက်ခန်းတစ်ခုကိုတစ်လ2သိန်းချက်အနည်းဆုံးပေးရတယ်လို့လည်းမြို့ကန်တို့ကပြောပါတယ်မန္တလေးအိမ်ချမ်းမြေအကြောင်းသိရှိသူကနာမည်မဖော်ဘဲအခုလိုပြောပြပါတယ်
၃လီတာကမှဝင်ကျဲကြီးတွေနဲ့ဆိုရင်50တောင်ရှိတာ62နဲ့58ကြားတို့အဲ့လိုမျိုးညိုတဲ့တို့ဆိုရင်ပေါ့နော်ညိုတဲ့တို့အဲ့လိုမျိုးဆိုရင်တိုက်က3တက်တိုက်လောက်ပေါ့နော်ပေ40 60ဝင်ဆိုရင်လည်းအစိတ်30ခေါနေတာပဲ20ကနေ30ကြားအဲ့လိုတွေငှားကြတာပဲ
ကိုဗစ်ကာလမတိုင်ခင်ကမန္တလေးမှာပေ30 40မြေတကွက်ကိုကျက်သိန်း230 240လောက်ပောက်ခဲ့တဲ့နေရာတွေတောင်မှအခုအချိန်မှာကျက်သိန်း4000 5000အထိဈေးခွန်နေကြပြီလို့လည်းသူကပြောပါတယ်။မန္တလေးတိုင်းပတင်ကြီးမြို့နယ်တွင်ကနန်းဦးလင်းကျေးရွာအုပ်စုတွင်ကအိမ်ချမ်းမြေဈေးနှုန်းပေါက်ဈေးတွေကိုနှိုင်းရှင်ပြီးလဲသူကအခုလိုပြောပြပါတယ်။
နောင်လုံးဝင်သွားတဲ့မန္တလေးကနေခွဲဝင်သွားတဲ့ရွာလေလမ်းအဲ့လိုရွာလေလမ်းပြီးဆိုရင်2000 3000 3000အဲ့လိုမျိုး2000 3000နေအော်နေကြဟိုတုန်းကအဲ့ဒါတွေကအဲ့2000 3000နန်တွေကဟိုတုန်းက200လောက်ရှိတယ်100ကျော်200အကွက်တွေက2000 3000နေအော်နေကြ
ပတိန်ကြီးမြို့နယ်နန်းဦးလွင်ကျေးရွာအုပ်စုအတွင်းကကံကောက်ကုန်းတန်းနဲ့တဲကုန်းရွာတို့ကအင်ဂျီတချို့ဟာမဟာဓာတ်အားလိုက်နဲ့မလွတ်တဲ့အတွက်ဆိုပြီးဖျက်ပေးဖို့အနာပိုင်တို့ကပြီးခဲ့တဲ့ဤပြည်လအတွင်းကပဲအိမ်ပိုင်ရှင်တွေကိုခေါ်ယူပြောဆိုခဲ့တာဖြစ်ပါတယ်ဒီအချက်ကိုထောက်ပြပြီးလက်ရှိအခြေအနေမှာအိမ်ချမ်းမြေဝယ်ယူမဲ့သူတွေအနေနဲ့လည်းသတိကြီးကြီးချာဆောင်ရွက်နေကြရတယ်လို့လည်းသူတို့ကပြောပါတယ်ရှင်
မတ်တင်ထားရဲ့စီးပွားရေးစီစဉ်မှာခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ် စင်ကူပေါ်ရာတိုင်ရေးချစ်ဖန်ဒီကြတဲ့ဒူဒယ်ပချီတွေကိုမြန်မာနိုင်ငံကလူငယ်တွေကြားမှာပို့ပြီးစိတ်ဝင်စားမှုများလာတယ်လို့ဒူဒယ်ပချီဆရာတွေကပြောကြပါတယ်။တခြားပုံကြီးပုံတွေနဲ့ပုံစံကွဲတဲ့ဒူဒယ်ပချီပဲမြန်မာပချီလောကမှာဘလောက်များနေရာရနေပါပြီလဲ။မဆုမြတ်မောင်ကလူမှုရှုခင်းစစ်စစ်မှာတင်ပြထားပါတယ်။
ကိုရဆိုင်ကူအတိုင်းဒီအကန့်အသတ်မရှိလွတ်လွတ်လပ်လပ်ရေးချစ်ပုံဖော်နိုင်တဲ့ဒူတော်ပကြီးကားတွေကိုမြန်မာနိုင်ငံမှာလူငယ်တွေပို့ပြီးတော့မှဆက်ဝင်စားလာအောင်လို့ဒူတော်အားဆိုတဲ့အဖွဲ့ကကြိုးစားနေပါတယ်။အသက်20ဝန်းကျင်လူငယ်ပကြီးဆရာ9ယောက်နဲ့ဖွဲ့ထားတဲ့ဒူတော်အားအဖွဲ့ကဒီဒူတော်ပကြီးတွေအပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့လူပညာလက်ရာတွေကိုရန်ကုန်မြို့မှာဒီပြပွဲ
ပြီးတော့စိတ်ဝင်စားနေကြပါတယ်လေ Dodo Battery ပေါ်အားပေးမှုကရောဘလောက်အားရစရာဖြစ်နေတယ်လဲဆိုတာသိရအောင်လို့ဒီ Dodo အားတစ်ဖက်ကိုတည်ထောင်တဲ့ Dodo Battery ဆရာကိုတုတနဲ့ကိုအက်ဒါတို့ကိုမေးကြည့်ထားပါတယ
်ကျွန်တော်ဒီမြန်မာနိုင်ငံမှာဒီဒူရဲကိုပိုတွင်ကျယ်စေချင်လို့ပေါ့အဲ့မှာအဲ့လိုဒီနာမည်ကိုလည်းစဉ်းစားရပါတော့နာမည်ကိုစဉ်းစားတော့တခြားအဲ့လိုဒူရဲ universe တို့ဒူရဲ planet တို့ပါအဲ့လိုစဉ်းစားရင်းနဲ့လည်းသဘောမကျနောက်ပိုင်းကျတော့ဒီဒူရဲ art ပေါ့နော်ဒူရဲကဘာဆိုရဲဥစ္စာကိုကျွန်တော်မှဲ့ပြပါရပေါ့ဟုတ်ကဲ့
အခုဒီ total art အဖွဲ့ရဲပါဆိုရဲဟို9ယောက်အမှုပညာရှင်ပတိဆရာ9ယောက်ပါတယ်ဗောလေ main ကလေးယောက်ျားလေး9ယောက်ပါတယ်အဲ့ထဲမှာဟိုတယောက်နဲ့တယောက်ပတိဆွဲတဲ့ပုံစံတွေကလည်းမတူကြဘူးထင်ပါတယ်ဆိုတော့ကိုအန်ကာနဲ့ကိုတူတာဆိုရင်ဒီ total art ကိုအဓိကထားပြီးဆွဲတာများတယ်လေဆိုတော့ဒီ total art အကြောင်းကိုမေးချင်ပါတယ်ဆိုတော့ဒီတခြားပတိဆွဲတဲ့ပုံစံတွေနဲ့ကွာရဲပေါ့နော်ဒီ total ပတိဒီလက်ရာတွေအပေါ်မှာဒီလက်ခံတဲ့သူမြန်မာနိုင်ငံမှာတော်တော်များများရှိနေပြီလို့ပြောလို့ရပါရှင့်
ဟုတ်အောင်ညီမနိုင်ငံမှာကျွန်တော်ဒီတယ်နဲ့ပတ်သက်ပြီးတော့ကတော်တော်များများက line တွေကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဆွဲထားရတာလို့မြင်ကြရပါတော့အဲ့ဟာကိုမှကျွန်တော်တို့က line တွေကိုဆွဲမှတူတယ်လို့မဟုတ်ပဲကျွန်တော်တို့ကဒီတိုင်း character တွေရောပြီးတော့တခြားဒီပတ်ဝန်းကျင်မှာရှိတဲ့အပင်တွေတိရွတ်တွေနဲ့ကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့တူတယ်ဆွဲလို့ရတဲ့ဟာကိုကျွန်တော်ကသိစီချင်တယ်ပေါ့အဲ့ဒါကြောင့်ကိုတူတယ်ကိုပို့ပြီးတော့တူနေစစ်စစ်ဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီတယ် app ကိုစာပြီးတော့တည်ဆောင်ပေးခဲ့ရတယ်အဲ့အကြောင်းကြီးကြောင့်ပါပါတယ်
ကိုတူတာတို့ကိုရိုက်ကာတို့ရဲ့ဒီအဖွဲ့ Doodle app အဖွဲ့ရနေပြီးတော့မှဟို season နဲ့ပေါ့နော်အမှုပညာပြပွဲရတခုမကစီစဉ်ပြီးပြီပေါ့လေဆိုတော့ဒီပွဲလာကြည့်တဲ့လူငယ်တွေရဲ့ဒီပတိပေါ်မှာစိတ်ဝင်စားမှုကိုရောဘယ်လိုမျိုးသုံးသပ်နိုင်လဲပတိကားတွေကိုမြန်မာနိုင်ငံမှာအခုလူငယ်တွေကတော်တော်လေးသူတို့ဒီစိတ်ဝင်စားရှိနေကြပြီလားရှင့
်တော်တော်များများတော့ကျွန်တော်တို့ဟိုအနုပညာကိုလူငယ်တွေအနေနဲ့တော်တော်လေးလေ့လာလိုက်ကြတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ပွဲမှာတော်တော်များကလူငယ်တွေများတာဆိုတော့ဟိုဟိုအရင်တော့ဆိုရင်တော့အဲ့လောက်ကြီးဟိုအကြီးဆုံးမြန်မာနိုင်ငံမှာကသိပြီးတော့စိတ်ဝင်တာမရှိကြတွေ့ရဒါပေမဲ့အခုနောက်ပိုင်းမှာဆိုတော့ပကြီးပြဝဲတော်တော်များတွေ့နေကြစင်းနဲ့လောက်တာလေအဲ့တော့ကြောင့်လူငယ်တွေတော်တော်များလည်းအနုပညာဘက်ကိုလေ့လာလိုက်စားတာဆိုတော့တွေ့ရတယ
်ဟိုအဲ့ဒါကောဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်တာပြောချင်ပါလေဘာလို့ဆိုတော့ဒီကိုအဒဂါရိုလုပ်တဲ့ဒီပွဲတွေကများသောအားဖြင့်အလူငယ်တွေပဲစီစဉ်တာဆိုတော့လူငယ်တွေကိုပို့ပြီးတော့မှဒါဆွဲဆောင်နိုင်တယ်လို့ကမြင်လာအဲ့ဒီအပိုင်းအောင်လည်းနည်းနည်းပြောပြပေးပါရှင့
်ဒီစိတ်ဝင်စားတာကတော့လူငယ်တွေကတော့ပိုစိတ်ဝင်စားတာများတယ်ဒါပေမဲ့လည်းလူကြီးတွေထဲမှာလည်းစိတ်ဝင်စားတာတော့ရှိရဗျဒီကျွန်တော်ပွဲလုပ်ရင်လည်းဟိုအများဆုံးလာတာတော့ဒီလူငယ်ကအဓိကထားပြီးလာရပေါ့နော်အချင်းချင်းအားပေးချင်တာလည်းပါတယ်ပြီးတော့ဒီခက်ကြောင့်ဟိုလူများပြီးတော့ပွဲတွေစီရဲမဟုတ်ပေါ့เนาะဒီမျိုးဆက်ပေါ့ဒီဆက်ကအဲ့လိုတက်ကြွပြီးတော့ဟိုအားပေးချင်တာကြီးလဲပါတော့သူကိုယ်တိုင်လာပြီးတော့ကျွန်တော်ပွဲတွေလုံတိုင်းလဲစီစီကကလေးလုံဖြစ်သွားတယ
်ကိုယ်ကရောလုံတဲ့ဒီပကြီးပွဲတွေမှာပေါ့เนาะဆိုတော့ပြသတဲ့ပကြီးတွေကဒူးတော့ပကြီးတစ်မျိုးရဲမဟုတ်ဘူးပေါ့လေတခြားပကြီးပုံစံမျိုးစုံရှိတဲ့ပကြီးဆိုတာလဲ realism တို့ expressionism တို့မျိုးစုံရှိတာ ਉਹ လေเนาะဆိုတော့အဲ့ပိုပကြီးဆရာရဲ့အားသာရဲ့ပုံမှာမူတည်ပြီးတော့မှပုံစံမျိုးစုံရှိတဲ့အခါကျတော့ဒီကိုအက်ကာရို့ကို sorry ကိုအက်ကာရို့ကိုတူတာရို့လိုမျိုးဒီအသက်20ဝန်းကျင်ပေါ့နော်လူငယ်တွေကြားမှာဘလို့ပုံစံမျိုးဒီဖန်တီးတဲ့ပကြီးကိုပို့ပြီးတော့စိတ်ဝင်စားရှိတာကိုတွေ့ရလဲနောက်ပြီးတော့ဒီအထူးသဖြင့်ပေါ့လေဒီဒူတော်ပကြီးပေါ်မှာရောအားပေးမှုတော်တော်လေးဟိုအားရစရာဟိုရှိတယ်လို့ပြောလို့ရပါရှင့
်တချို့ကကြတော့ဟိုဒူတဲ့ဟိုအားပေးရရှိရပေါ့နော်ဒီဒူတဲ့အသေးလေးဆွဲတာဆိုတော့အော်ဆွဲလူစိတ်ရှည်ရပေါ့နော်စိတ်လည်းရှည်တယ်ဟိုပြတော်လည်းမိုက်တယ်ပါညာအားပေးတဲ့လူလည်းရှည်ရအပြောတော့နောက်ဒီကဒီဒူတဲ့ဟိုပေါ့နော်လို့ကဲ့ရဲ့သဘောမျိုးတွေလည်းအဲ့လိုမျိုးတွေတော့ရှိတော့ရှိရပြန်နော်ဒီဒူတဲ့ဆွဲတာပြောရင်လွယ်တယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးကဲ့ရဲ့လူတွေရှိရဆိုတော့တယောက်နဲ့တယောက်တော့အမြင်မတူတဲ့ဟိုသူကလည်းသူတော့အဲ့လိုမျိုးအယူဆလေးတွေတော့ရှိရ
မြန်မာနိုင်ငံရဲ့ဒီပကြီးသမိုင်းတခြားကိုတီးကြည့်လိုက်လို့ရှိရင်များသောအားဖြင့်ကဟိုဒူးတော်ပုံစံမဟုတ်တဲ့ပကြီးတွေပေါ့လေဒီ realism တွေဆွဲကြတဲ့ contemporary ပကြီးတွေဆွဲကြတာတွေများရယ်ပေါ့လေဆိုတော့ဒီဒူးတော်ပကြီးဆိုတာကအခုလို Goyaka တို့ကိုတူတာတို့လိုမျိုးလူငယ်ပိုင်းမျိုးဆက်တစ်တွေလက်ထက်မှာဟိုပေါ်လာတယ်လို့ပြောလို့ရတာပေါ့မြန်မာနိုင်ငံမှာတော့ဆွဲလာကြရယ်ပေါ့လေဆိုတော့အဲ့လိုမျိုးပကြီးအမျိုးအစားကိုဒီပကြီးဗမာပြည်ရဲ့ဒီပကြီးလောကထဲမှာဖောက်ထွက်နိုင်အောင်လုပ်ဖို့အတွက်ကရောတော်တော်လေးခက်ခဲတယ်လို့ပြောလို့ရလားဘယ်လိုမြင်လဲအဲ့ဒီဘိုင်းရောဟော
ဒီလေကစပေါ်လာတော့ကတော့အနုပညာရဲ့တစ်ခုအနေနဲ့ပေါ်လာမဟုတ်ပဲနဲ့ဒီအယ်ဖာဘတ်ပေါ့နော်ဒီဘာသာစကားအယ်ဖာဘတ်တစ်ခုအနေနဲ့စပေါ်လာတယ်ဒီနောက်ပိုင်းကျမှဒီ1900ဝန်းကျင်လောက်ကျမှဒီအတစ်ခုအနုပညာရဲ့တစ်ခုအနေနဲ့ပေါ်လာပေါ့နော်အဲပေါ်လာတော့ကြာပြီဒါပေမဲ့ဒီမြန်မာမှာစတွင်ကျတာကြောင့်ကျွန်တော်စတိတာဒီ2020 2021လောက်ပေါ့နော်အဲ့အချိန်ကမှကျွန်တော်စားသိတယ်အဲ့ရနေအခုပြောရရင်တော့အဲ့အချိန်ကအခုအချိန်လဲဆိုရင်တော့ရှင်လိုက်ရင်တော့တော်တော်လေးတော့ကွာသွားရယ်ပေါ့နော်ကျွန်တော်ဒီပြပွဲရေးဘာလဲလုပ်တယ်ဒီဒူလေကဘာလဲဆိုတော့သိရလူလည်းများတာပေါ့နော်အဲ့တော့နောက်ပိုင်းကျရင်တော့ဒီပို့ပြီးတော့တွင်ကျယ်လာမယ်လို့တော့ကျွန်တော်ထင်တယ်ဗျ
အဲ့လိုမျိုးဒီလူငယ်တွေကြားမှာခေတ်စားတဲ့ဒီဒူတော်ပကြီးကိုဒီ mainstream ဒီပကြီးလောကထဲမှာထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကရောဘလို့အခက်အခဲတွေတွေးကြရတယ်လို့ပြောလို့ရတယ်ကိုတူတာဖြေပေးပါရှင
်โอเคอ่า mainstream ပေါ်မှာကျတော့တော်တော်များကဟိုအရှိကပကြီးစရာကြီးရတယ်ဟိုပြောရရင်ဟိုဒီ landscape တွေဆွဲမှာပကြီး portrait တွေဆွဲမှာပကြီးအဲ့လိုမျိုးမြင်သွားအောင်ကြိုက်တွင်းခဲ့တာတော်တော်များရှိတယ်စရာကြီးတွေကိုယ်တိုင်ဟိုမှာအဲ့လိုဒူးတယ်ဟိုပကြီးလို့လက်မခံတခြား orient တွေအနေနဲ့ကလည်းဘယ်လိုမှလက်ခံနိုင်မှာမဟုတ်အဲ့ဒါကိုကျွန်တော်တို့အနေနဲ့ကထိုးဖောက်ဖို့အတွက်ကကျတော့တော်တော်လေးခက်ခဲမှုရှိရပေါ့ဟာပြောရရင်ဒူတယ်ကလွယ်တော်တော်ပုံမဆွဲတက်တဲ့လူတော်မှဆွဲလို့ရတယ်ဒါပေမဲ့ဟိုအဲ့ဒူတယ်ကိုပို့ပြီးတော့ကောင်းအောင်ဆွဲလို့ရတယ်နည်းလမ်းတွေအများကြီးရှိပါဘူးအဲ့ဒါကိုသူကသိချာမသိပဲနဲ့ဒူတယ်ကဟိုအရင်ပကြီးလို့သတ်မှတ်လို့မရဘူးလို့တော့ကြတယ်လူတွေအများကြီးပဲပေါ့အဲ့ဒါကိုမှကျွန်တော်တို့ကသိချာလေးဟိုဒါကိုဒီကြောင်းတို့နားလည်အောင်သိချာလေးဟို educate လုပ်နိုင်မှကျွန်တော်တို့ကဒီဒူတယ်ကို mainstream ပေါ်ကြောင်းအောင်သင်နိုင်မှဖြစ်တဲ့အတွက်အဲ့ဒါကိုတော်တော်လေးဆက်ပြီးတော့လုပ်အောင်မယ်လို့ထင်ပါတယ်ဗျ
ဒူဒိုအားအဖွဲ့ကိုတည်ထောင်ထားတဲ့ပတိစရာကိုတူတာနဲ့ကိုအက်ဂါရိုဖြစ်ပါရဲ့ရှင်။သူတို့အဖွဲ့အနေနဲ့ဒီဒူဒိုပတိရီအပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့လူပညာလက်ရည်အပေါ်မှာလူငယ်တွေပို့ပြီးတော့မှခံစားထားလာအောင်လို့စိတ်ကူးစမ်းတွေနဲ့ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါရဲ့ရှင်။ကျွန်မဆူမြန်ပါမှာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကထုတ်လွှင့်ထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VUE website မှာလည်းဖတ်ရှုနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ဗနီဇွဲလာတမ္ပရာရွေးကောက်ပွဲမှာလက်ရှိတမ္ပရာနီကိုလပ်စ်မာဒူရိုအနိုင်ရတယ်လို့ရွေးကောက်ပွဲအားနာပိုင်းတွေကကြေညာခဲ့ပေမဲ့အမေရိကပြည်တော်စုနဲ့လက်တင်အမေရိကတိုင်းပြည်အတော်များများကတော့ရလတရားဝင်မှုအပေါ်မေးခွန်းထုတ်နေကြပါတယ်။တမ္ပရာမာဒူရိုဟာမဲရလ57ရာခိုင်နှုန်းအတိုက်ခံတမ္ပရာလောင်းအက်ဒမန်ဒိုကွန်ဇာရက်စ်ကမဲ44ရာခိုင်နှုန်းရတယ်လို့မဲယုံတွေပိတ်ပြီးတဲ့နောက်6နာရီချာမှာပဲရွေးကောက်ပွဲအားနာပိုင်းတွေကကြေညာခဲ့တာပါ။မဲချူတင်ခံမှန်းချက်တွေမှာတော့အတိုက်ခံကောင်းဆောင် Gonzales ကအတော်လေးအသားနဲ့အနိုင်ရထားတယ်လို့ပြနေတဲ့နောက်တမ္ပရာမာဒူရိုအနိုင်ရတယ်လို့ရွေးကောက်ပွဲအာနာပိုင်းတို့ကကြေညာလိုက်တာပါအမေရိကန်မှာတော့တရားရုံးချုပ်စနစ်ကိုပြန်လည်ပြုပြင်မဲ့အစီအစဉ်တွေကို6လတက်တမ်းမဲ့ကျန်တော့တဲ့တမ္ပရာဂျိုးဘိုင်ဒန်ကတင်ပြလိုက်ပါတယ်တရားရုံးချုပ်တရားသူကြီး9ဦးကိုတသက်လုံးတက်တမ်းထားဆောင်ဝင်ကနေ18နှစ်တက်တမ်းမဲ့ထားဖို့နဲ့တရားရုံးချုပ်ဆရာလိုက်နာမဲ့ကျင့်ဝတ်တွေတတ်မှတ်ဖို့ဒီအဆိုပြုချက်ထဲမှာထည့်သွင်းထားပါတယ်တမ္ပရာတွေအနေနဲ့လည်းသူတော်ဝင်ထမ်းဆောင်စင်မှာကျူးလွန်တဲ့ရာဇဝမှုတွေကနေလုံးဝကင်းလွတ်ခွင့်ရနေတာတားမြစ်မဲ့ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ချက်ကိုလည်းတင်သွင်းထားပါတယ်။တရင်ချင်းတို့ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လုပ်ရေးမှုကနန်းတော်မှာ VOA ရုပ်သံရဲ့မနက်ပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါလိမ့်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များလည်းတို့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါစေကျွန်တော်တမောင်သားမှာ